Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ် February 3ရက်ကြာသပတေးနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်တင်ဆက်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေဖန်ယူနာဆင်နိုင်ပါတယ်ဒီကနေ့မနေ့ခင်းသတင်းစီစဉ်ကိုတင်ဆက်တဲ့အခါမှာတော့မြမအကျက်အဲလုံကြုံရေးကောင်စီကအထူးစိုးရိမ်ကြောင်းကြီးညာချက်ထုတ်ပြန်လိုက်တဲ့သတင်းမြမနိုင်ငံမှာအာဏာခွဲဝေရေးလုပ်ဖို့မြမနိုင်ငံအထူးကိုယ်စားလှယ်နိုလင်းဟေဇယ်ကအကြံပြုခဲ့ခြင်းမရှိခဲ့ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကညင်းဆိုလိုက်တဲ့သတင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အဲဒီနောက် ICJ မှာNLD အစိုးရခြေပါချက်ကို NUG အမျိုးသားညီညွတ်ရေးအစိုးရကရုတ်သိမ်းရတာဘာကြောင့်ပါလဲဆိုတဲ့ဆက်သွယ်မေးမြန်းချက်မှာတော့
ဒီတွင်းမှာရှိနေတဲ့တရားရေးစနစ်ကလုံးဝသုံးစားမရတော့အောင်ကျွန်တော်တို့အတွက်တရားမျှတမှုကိုပေါ်ဆောင်နိုင်လောက်အောင်ကိုလုံးဝမျှော်လင့်လို့မရတော့တဲ့အနေအထားဖြစ်သွားပြီဖြစ်တဲ့ကြောင်းအာဏာသိမ်းမှုကသက်တည်ပြလိုက်တယ်ပေါ့နော
်ဒါကတော့ NUG နိုင်ငံခြားရေးဝန်ကြီးတော်စင်မောင်အောင်က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါမြမအရေးမန်နိုင်ကြီး၄ရက်နဲ့အမေရိကန်ကလှုပ်ဆောင်သွားမယ်လို့နိုင်ငံသားကြီးအတိုင်ပင်ခံ Derek Chollet ကပြောဆိုလိုက်တဲ့သတင်းလွှာတခါဥကျော်စန္ဒာရဲ့မြမအရေးတုံတက်ချက်လူဒုနဲ့ကျမရေးအားကစားကဏ္ဍစရာရီကိုတင်ဆက်မှာပါရှင်အခုတော့သတင်းအစီအစဉ်ကိုကိုအောင်လွင်ဦးနဲ့ကိုစောမိုးကျော်တို့ကတင်ဆက်မှာပါ
ယူကရိန်းနဲ့ဆက်မှာရုရှားကဆင့်အားတိုးမြင့်နေချိန်မှာမြောက်အတလန်တိတ်စာချုပ် NATO ဖွဲ့အရှိဘက်ချန်လွန်ကျွန်ရေးအတွက်အမေရိကန်ကနောက်ထပ်တပ်အင်အား2000စေလွှတ်မဲ့အကြောင်းပေါ်ဒူးနေမှာပဲကြေညာလိုက်ပါတယ်အများစုကိုပိုလန်နိုင်ငံမှာတာဝန်ပေးမှာဖြစ်ပြီးဂျာမနီနိုင်ငံကစစ်တီ1000ကိုလည်းရူမေးနီးယားနိုင်ငံကိုပြောင်းရွှေ့ဖို့စေလွှတ်မှာပါဒါပေမဲ့လည်းရုရှားကကျူးကျော်လာခဲ့ရင်ယူကရိန်းဘက်ကကူတိုက်ပေးဖို့မဟုတ်ဘူးလို့လည်းအမေရိကန်ပင်တယ်ကိုစစ်ထာနာချုပ်ကပြောဆိုလိုက်ပါတယ
် These forces are not going to fight in Ukraine.
ဒီတပ်ဖွဲ့တွေကယူကရိန်းမှာတိုက်ခိုက်ဖို့မဟုတ်ပါဘူး NATO မှာမိတ်တွေကာကွယ်ရေးခိုင်မာအောင်တိစောက်ဖို့ဖြစ်ပါတယ်လို့ပင်လယ်ကွန်ပြောင်းဝင်းရဂျွန်ကာဘီကသတင်းထုတ်တွေကိုပြောလိုက်တာပါ NATO အဖွဲ့အတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်ကတော့အမေရိကန်ရဲ့တန်တိတန်ကိုအခိုင်အမာပြတ်တက်လိုက်တဲ့လို့ရဖြစ်ပြောဆိုလိုက်ပါတယ်တန်ရင်ဟာတိုးမြင့်တဲ့အစီအစဉ်ဟာအမြင့်တဲ့အတွက်မဟုတ်ပေမဲ့နောက်ထပ်လိုအပ်ရင်တော့ထပ်မံဆေးလွတ်သွားမှာဖြစ်ကြောင်းလည်းပင်လယ်ကွန်ပြောင်းဝင်းရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်လိုအပ်ရင်ဥရောပကိုဆေးလွတ်ဖို့အမေရိကန်တပ်ဖွဲ့ဝင် 8500 ကိုအသင့်ပြင်ဖို့ပြည်ရဲ့တရင်ပတ်တဲ့တက်လန့်ထားတဲ့အစီအစဉ်နဲ့အခုတက်တွေထပ်မံဆေးလွတ်တာတိကျစီဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့ဆုံးဖြတ်ချက်ချထားပြီးဖြစ်တယ်လို့အမေရိကန်ကမယူဆတဲ့အကြောင်းလဲကာဝေဝူညီဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။ယမန်နိုင်ငံကဟူတီတပုံတွေရဲ့ရန်ကနေကာဝေယာမှာ RS ဆော်ဘွန်များပြည်တော်စု UAE ကိုအကူအညီပေးဖို့အစစ်မြင့်တိုက်လေရင်ဆေးလွတ်မဲ့အကြောင်းအမေရိကန်ကာဝေယာဝန်ကြီးဌာနကပေါ်ထူးနေမှာပြောလိုက်ပါတယ်။အမေရိကန်ရဲ့စစ်ပတ်ဆိုင်ရာအကူအညီတွေတိုးမြင့်တဲ့အနေနဲ့အစစ်မြင့်တိုက်လေရင်ဆေးလွတ်မဲ့အကြောင်းအမေရိကန်ကာဝေယာဝန်ကြီး Lloyd Austin က UAE အရှေ့မင်းသားမိုဟာမက်ဘင်ဇာယက်အယ်နာယီနဲ့အင်္ဂါနေ့ကတယ်လီဖုန်းဆက်ရာမှာပြောခဲ့တာလို့လည်းကာဝေယာဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားတာပါ။ UAE ရေတပ်ကိုကူညီဖို့မစ်ဆိုင်တုံးတဲ့ USS Cole အမေရိကန်ဖြစ်တဲ့မို့ဆေးလွတ်မဲ့အစီအစဉ်ကိုလည်းလက်ခံခဲ့တယ်လို့ပြောပါရယ်အမေရိကန်ရဲ့မဟာဗျူဟာမြောက်မိဖက်အဖြစ် UAE ဘက်ကရည်တည်ကြောင်းရှင်းရှင်းလင်းလင်းပြသတဲ့အနေနဲ့စစ်ပတ်ဆိုင်ရာအကူအညီပေးဖို့စီစဉ်ခဲ့တာလို့လည်းကာဝေယာဝန်ကြီးဌာနကပြောပါရယ်ဒီရနဲ့မဟာမိတ်ဟူတီတပုံတွေ UAE ကိုမချသေးရင်ကပဲမစ်ဆိုင်တုံးနဲ့၃ချိန်တိုက်ခတ်ခဲ့တယ်လို့အမေရိကန်တပ်တွေရှိရာစကန်တခုကိုလည်းပြစ်မှတ်ထားတိုက်ခတ်ဖို့ကြိုးပမ်းမှုတွေရှိခဲ့ပြီးနောက်အမေရိကန်ကစစ်ပတ်ဆိုင်ရာအကူအညီတွေတိုးမြင့်မဲ့အကြောင်းကြေညာလိုက်တာပါကိုဗစ်ရောဂါကာဝေးဆေးထိုးဖို့ညှဉ်းဆန်သူတွေကိုတပ်ဖွဲ့ဝင်ဖြစ်ကထုတ်ပြန်သွားမှဖြစ်ကြောင်းအမေရိကန်စစ်တပ်ကဗုဒ္ဓဟူးနေ့မှာပဲပြောလိုက်ပါတယ်ကိုဗစ်ရောဂါကာဝေးဆေးထိုးဖို့ညှဉ်းဆန်သူတွေကာဝေးဆေးမထိုးတဲ့အကြောင်းပြချက်ကိုလက်ခံတည်ပြုတာဒါမှမဟုတ်စဉ်းစားနေစေဖြစ်ကြောင်းအထောက်ထားမပြနိုင်တဲ့သူတွေကိုတာဝန်ကရက်စက်ပြီးအရေးယူနိုင်အောင်သက်ဆိုင်ရာတမမှုတွေချက်ချင်းဆောင်ရွက်ဖို့ညွှန်ကြားထားတဲ့အကြောင်းအမေရိကန်စစ်တပ်ကကြေညာချက်ထုတ်ပြန်လိုက်တာပါဒ ီမင်းဟာအမြင်နဲ့တပ်ဖွဲ့ဝင်တွေလက်ရှိတန်ဝဲထမ်းဆောင်နေတဲ့အရန်တပ်ဖွဲ့တွေနဲ့အရာရှိလောင်းတွေအားလုံးနဲ့အကျုံးဝင်တယ်လို့လည်းပြောဆိုထားပါတယ်။စစ်တပ်တခုအသိရှိမှုဟာလေ့ကျင့်သင်ကြားမှုတွေတာဝန်ပေးစစ်လွတ်မှုတွေနဲ့ရှေ့တန်းမှာတိုက်ပွဲဝင်ပြီးအနံ့ရဖို့ပြင်ဆင်ထားတဲ့စစ်တီအပေါ်မှာမူတည်နေပြီးကာကွယ်ဆေးမထိုးတဲ့တပ်ဖွဲ့ဝင်တွေဟာစစ်တပ်အတွက်အန္တရာယ်ရှိသလိုအသိအနေထားရှိမှုကိုထိခိုက်စေတယ်လို့လည်းအမေရိကန်စစ်တပ်အကြီးအကဲရရှိခရစ်စတင်ဝါမက်ကကြေညာချက်မှာပြောဆိုထားပါတယ်။အမေရိကန်စစ်တပ်ရဲ့ထုတ်ပြန်ချက်အရ2022ခုနှစ်ဇန်နဝါရီလ26ရက်နေ့ထိစီးရင်ရလက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်တီရဲ့96ရာခိုင်နှုန်းနဲ့အရန်တပ်ဖွဲ့ရဲ့89ရာခိုင်နှုန်းဟာကာကွယ်ဆေးအပြည့်ထိုးပြီးဖြစ်ပါတယ်။ကျမ်းမာရေးအကြောင်းပြချက်နဲ့ကာကွယ်ဆေးမထိုးမနေအမိန့်ကနေကင်းလွတ်ခွင့်လျှောက်ထားသူ909ယောက်နဲ့6ယောက်ကိုလက်ခံခဲ့ပြီး656ယောက်ကိုမြင်းပယ်ထားသလို53ယောက်ကတော့စဉ်းစားနေဆဲဖြစ်ပါတယ်။ဘာသာရေးအကြောင်းပြချက်နဲ့လျှောက်ထားသူ2910ထဲမှာတော့အတူပြုလက်ခံသူတယောက်မှမရှိသေးပဲ2644ယောက်ကိုစဉ်းစားနေဆဲဖြစ်ပါတယ်။ဥရောပနိုင်ငံတော်တော်များများကာယယောဂထိန်းချုပ်ရေးကန့်သတ်ချက်တွေလျှော့ချတာရုပ်သိမ်းတာတွေလုပ်နေကြမှာပဲကိုဗစ်ရောဂါအန္တရာယ်ကိုဆက်လက်သတိထားကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်ဒီမဲ့နိုင်ငံမှာတော့အများပြည်သူသွားလာတဲ့နေရာတွေမှာနှာခေါင်းဆီးတက်ဖို့လူစုလူဝေးအခမ်းအနားတွေမှာကာကွယ်ဆေးထိုးထားကြောင်းအထောက်အထားပြသဖို့ပါဝင်ကန့်သတ်ချက်အများစုကိုအင်္ဂါနေ့မှာပဲရုပ်သိမ်းလိုက်ကြပါကိုဗစ်ရောဂါကိုလူမှုရေးအရတိတိဆက်ဆက်မှုတွေကြောင့်အန္တရာယ်ရှိတဲ့ရောဂါဖြစ်မတတ်မတ်တော့ဘူးလို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ် WHO အတွင်းရေးမှူးချုပ်တီထရိုစ်အက်ဒနွန်ဂေဘရီယေဆုစ်ကတော့ကာယယောဂါကိုအလျှော့ပေးတာပဲဖြစ်ဖြစ်အနိုင်ရပြီဆိုပြီးတော့ပဲဖြစ်ဖြစ်နိုင်ငံတစ်ခုကကြီးညာဖို့စောလွန်သေးတယ်လို့သတိပေးခဲ့တာပါ။ Omicron COVID မျိုးကွဲသည့်တွေ့ရှိကြောင်းအတည်ပြုပြီးသတင်းစာပတ်အတွင်းကူးစက်မှုပေါင်းတန်း60နီးပါးရှိခဲ့တာကြောင့်2020ပြည်နှစ်ကကူးစက်မှုစုစုပေါင်းရဲ့ထောက်ဝက်ကျော်ရှိခဲ့တာကိုလည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ဒူရိတ်ချိုယဉ်ကျေးကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာဒူရိတ်ချိုကြီးကထောက်ပြခဲ့ပါတယ်။ကမ္ဘာတစ်လွှာကဒေသတော်တော်များများစိုးရိမ်စရာကောင်းလာအောင်တည်ဆုံးမှုတွေတိုးလာတာတွေ့နေရတယ်လို့လည်းပြောဆိုခဲ့ပါတယ်။ကာယယောဂထိန်းချုပ်ရေးကန့်သတ်ချက်တွေကိုရုတ်တရက်ပြန်ရုပ်သိမ်းတာမျိုးတွေမလုပ်ဘဲတဖြည်းဖြည်းချင်းလျှော့ချတာမျိုးလုပ်ဖို့လည်းဒူရိတ်ချိုကတိုက်တွန်းထားပါတယ်ခင်ဗျာ။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီအပေါ်ပိတ်ဆို့ရေးယူမှုတွေဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအတိုင်ပင်ခံဒဲရစ်ဂျိုလက်ကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။ကျွန်တော်တို့ရဲ့အရေးယူမှုတွေကမပြီးသေးပါဘူး။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုမှာပါဝင်နေသူတွေ၊နောက်ခွဲကပါဝင်သူတွေ၊ကုညီအားပေးသူတွေ၊ဒါအပြင်ဒီမိုကရေစီလမ်းကြောင်းကိုအားနဲ့ပျက်စီးသွားအောင်လုပ်သူတွေကိုဆက်လက်အရေးယူသွားမှာပါ။အမေရိကန်အစိုးရအနေနဲ့အဓိကစောင့်ကြည့်ပြီးပါဝင်ပတ်သက်သူလူပုဂ္ဂိုလ်တဦးချင်းကိုဖြစ်စေကုမ္ပဏီလုပ်ငန်းတွေကိုပြစ်စေတန်ခတ်ရေးယူသွားပါမယ်လို့ဒဲရစ်ဂျိုလက်ကပြောဆိုခဲ့ပါတယ်။လောလောဆယ်အချိန်မှာအထိသမရဒူဘိုင်ဒင်အစိုးရအနေနဲ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုမှာပါဝင်ပတ်သက်နေသူလူပုဂ္ဂိုလ်65ဦးအပြင်စစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့အဖွဲ့အစည်းနဲ့ကုမ္ပဏီ26ခုကိုအရေးယူတန်ခတ်မှုတွေလုပ်ထားပြီးဖြစ်တယ်လို့ဝါရှင်တန်မြို့တော်မှာရှိတဲ့မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာန CSIS မှာပြုလုပ်တဲ့ online ဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံဒဲရစ်ဂျိုလက်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟီဆာအနေနဲ့ဖေဗရူလာ1ရက်နေ့ကပြုလုပ်ခဲ့တဲ့ Channel News Asia သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာမြန်မာနိုင်ငံကိစ္စဖြေရှင်းရေးမှာအာဏာခွဲဝေယူရေး power sharing လို့ပြောဆိုတုံ့နှုံးခဲ့ခြင်းမရှိကြောင်းအထူးကိုယ်စားလှယ်ရဲ့ယုံကဗုဒ္ဓဟူးနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ဖြေရှင်းထားပါတယ်။ Channel News Asia သတင်းဌာနနဲ့တွဲဆုံမေးမြန်းကားမှာအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိစ္စဖြေရှင်းရေးမှာအာဏာခွဲဝေယူရေး power sharing ကိုနည်းလမ်းတစ်ခုအဖြစ်အကြံပြုတယ်လို့ဖော်ပြခဲ့ခြင်းဟာပါရင်းဖော်ပြခြင်းသာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ February 1ရက်နေ့က Channel News Asia သတင်းဌာနနဲ့တွဲဆုံမေးမြန်းစဉ်မှာတော့နိုင်ငံရေးအပြောင်းအလဲအတွက်စစ်တပ်ကိုစန့်ကျင်တိုက်ခိုက်နေတဲ့လူငယ်လေးတွေအနေနဲ့လည်းရေရှည်အတွက်စဉ်းစားကြဖို့နဲ့ နိုင်ငံရေးအပြောင်းအလဲတစ်ခုဟာနေချင်းညာချင်းမဖြစ်နိုင်ပဲလုပ်ငန်းစဉ်တစ်ခုလိုအပ်ပါတယ်။ဒါကြောင့်လူငယ်တွေအနေနဲ့တေးတေးကြေးကြေးဆိုပြီးလုပ်နေတာတဲ့ရှင်သန်မှုတစ်ခုအတွက်ရည်ရွယ်လှုပ်ဆောင်သင့်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကထည့်သွင်းပြောဆိုခဲ့ပါတယ်။တယ်လီနော့ဆက်သွယ်ရေးကုမ္ပဏီဟာ2021ခုနှစ်အတွင်းကုမ္ပဏီရဲ့အမြတ်ငွေပမာဏအကြီးအကျယ်ကျဆင်းသွားရတာဟာစစ်တပ်ကအာဏာသိမ်းပြီးနောက်မြန်မာနိုင်ငံကနေထွက်ခွာခဲ့တာဟာအဓိကအကြောင်းရင်းတရားဖြစ်တယ်လို့ကုမ္ပဏီကမုတ်ထူးနေ့မှာထုတ်ပြန်ကြေညာပါတယ်။2020ခုနှစ်ကကုမ္ပဏီရဲ့အသက်ရှင်အမြတ်ငွေဟာနော်ဝေးခရိုနာ 18.3 ဘီလီယံအမေရိကန်ဒေါ်လာ 1 ဘီလီယံနီးပါးရှိခဲ့ရာကနေ2021ခုနှစ်မှာခရိုနာ 1.5 ဘီလီယံအမေရိကန်ဒေါ်လာတန်190လောက်ကိုရောက်ကျသွားခဲ့ပါတယ်။ဒီလိုအမြတ်ငွေကျဆင်းမှုရဲ့တဝက်လောက်ဟာမြန်မာနိုင်ငံမှာလုပ်ကင်ခဲ့တဲ့တယ်လီနော့မြန်မာရဲ့အမြတ်ငွေကျဆင်းသွားမှုကြောင့်ဖြစ်ပြီးကျန်တဲ့တဝက်ကတော့ပစ္စည်းကိရိယာတွေနဲ့အတိုးနှုန်းကွာခြားမှုကြောင့်ဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကတယ်လီကလောလုပ်ငန်းတွေကိုလေဗနွန်နိုင်ငံက M1 အုပ်စုကိုရောင်းချမယ်လို့တယ်လီနော့ကပြီးခဲ့တဲ့ဇူလိုင်လတုန်းကပြောဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလုံထုံးလုံနည်းနဲ့ဥပဒေတွေအရနောက်ဆုံးအတည်ပြုချက်ကိုစောင့်ဆိုင်းနေရဆဲဖြစ်ပါတယ်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံဘက်ကကန်ချနာဘူရီပြည်နယ်ဖရာချူခရီခန်ပြည်နယ်တာခ်ပြည်နယ်တွေအတွင်းပြီးခဲ့တဲ့နှစ်ရက်အတွင်းလူကုန်ကူးသူတွေခေါ်ဆောင်လာတဲ့တရားမဝင်မြန်မာနိုင်ငံသား600လောက်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာပြည်သားအရေးပူးတွဲဆောင်ရွက်မှုကော်မတီဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်
ဒီကန်ချနာဘူရီပြည်နယ်ရဲ့ပရာဂျွတ်ခီခန်ပြည်နယ်ရဲ့တက်ပြည်နယ်ရဲ့အိုက်ပြည်နယ်သုံးခုမှာ355ရောင်းနဲ့255ရောင်း600လောက်ဖန်ခံတယ်ဇန်နဝါရီ31နဲ့ဖေဖော်ဝါရီလ1ရက်နေ့ဒီတက်ပြည်နယ်ဝမ်ကြောက်မြို့နယ်ထဲမှာပွဲစားကနေဒီတုံးငယ်လေးထဲမှာပြစ်ထားတယ်မြန်မာ62ယောက်ကိစ္စပေါ့သူတို့ကဖွဲ့စားကပတ်2000ပွဲထိပေးပြီးတော့တန်ခေါက်ပါဝင်လိုအပ်ကကောင်းတဲ့နေရာတွေမှာအလုပ်လုပ်ဖို့တည်းလာတာပွဲစားဆုံးပြတာက15ရက်လောက်ကြာပြီ15ရက်လောက်ရှိပြီအစာရေးစားငတ်ပြတ်ပြီးတော့အဲ့လိုရက်ရွာတွေကနေတာဝန်ရှိသူတွေအကြောင်းကြားဆိုအဖန်ခံရတာ
2022ခုနှစ်ဇန်နဝါရီလတလားထဲမှာတင်ထိုင်းနယ်ကြားဆောင်တပ်တွေကဖမ်းဆီးမိခဲ့တဲ့မြန်မာနိုင်ငံသား9000ကျော်လောက်ရှိတယ်လို့လည်းဦးမိုးကျော်ကပြောပါတယ
်ဒါကတော့သတင်းတွေကိုကိုအောင်လွေဦးနဲ့ကိုစောမိုးကျော်တို့ကပြောပြသွားတာပါရှင်။ကြာသာပတေးနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှု ICJ စီရင်ပိုင်ခွင့်မြန်မာရဲ့ကနတ်ဦးကန့်ကွက်ချက်ကို NUG အစိုးရကရုတ်သိမ်းလိုက်တဲ့အကြောင်းကိုနှာစင်ရဖို့ရှိပါတယ်။အခုတော့ကျမတို့ဒီ American ပြည်ထောင်စုကမြန်မာရေး online ဆွေးနွေးပွဲအကြောင်းကိုတင်ပြမှာပါ။အမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်စီကိုဖိအားပေးနေတယ်လို့တစ်ဖက်မှာလည်းမြန်မာပြည်သူတွေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံဖို့အပါအဝင်မန်တိုင်၄ရက်နဲ့မြမအရေးကိုချိကက်လှုပ်ဆောင်နေပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံ Derek Charlotte ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာအရေးမြမအရေးအာဆီယံရဲ့ကဏ္ဍနဲ့ပတ်သက်လို့လည်းဒီမြမအရေးကျွမ်းကျင်သူတွေနဲ့အတူ Derek Charlotte ကသုံးသက်ဆွေးနွေးခဲ့ပါတယ်ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ဦးစီးကျင်းပါတဲ့အွန်လိုင်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မအီတန်စင်ကပြောပြမှာပါရှင်
2021ဖေဖော်ဝါရီလတရက်နေ့မြန်မာနိုင်ငံမှာဆရာနာသိမ်းမှုဖြစ်ပေါ်ပြီးတော့တနည်းအကြာအကြမ်းဖက်မှုတွေတိုးလာနေမှုနဲ့စီးပွားရေးကျဆင်းလာမှုအခြေအနေတွေအကြောင်းကိုဝါရှင်တန်ဒီစီအခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာန CSIS ဦးစီးတဲ့အွန်လိုင်းဆွေးနွေးပွဲတစ်ခုကိုဖေဖော်ဝါရီလ2ရက်နေ့တုန်းကကျင်းပခဲ့ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေနဲ့မူဝါဒရေးရာပိုင်းဆိုင်ရာကိစ္စရပ်တွေမှာအမေရိကန်နဲ့တခြားနိုင်ငံအစိုးရတွေရဲ့ပါဝင်မှုတွေကိုပြန်လည်သုံးသပ်ခဲ့ကြပါတယ်။ဆရာနာသိမ်းပြီးတော့တနည်းတာကာလတလျှောက်အမေရိကန်ပြည်အောင်စုဘက်ကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်အောင်လို့ထောက်ပံ့လှုံ့ဆော်နေမှုတွေကိုအမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံ Derek Shuley ကအဖွင့်မှာစကားမှထည့်ပြီးတော့ပြောသွားခဲ့ပါလိမ့
် There are 4 pillars to our approach. First is going to be pressure on the regime.Second is support for the
Myanmar people and Myanmar people ဆောင်ရွက်နေပါတယ်စစ်ကောင်စီကိုဖိအားပေးဖို့ကနံပါတ်1အချက်ပါမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်အောင်လှုံ့ဆော်နေတဲ့အတိုက်ခံဘက်ကိုထောက်ခံအားပေးဖို့ကနံပါတ်2အချက်ပါ မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုကူညီပေးဖို့ကနံပါတ်3အချက်ပါနောက်ဆုံးနံပါတ်4အချက်ကတော့မိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းပြီးတန်တမာရေးနည်းလမ်းနဲ့တိုက်တွန်းလှုံ့ဆော်သွားဖို့ဖြစ်ပါတယ
်မြန်မာစစ်ကောင်စီလိုက်နာရပြန်အာဆီယံသဘောတူညီချက်5ချက်ချမှတ်တဲ့အပေါ်မှာအမေရိကန်ကထောက်ခံအားပေးတဲ့အကြောင်းကိုလည်းသူကပြောသွားခဲ့ပါတယ်အမေရိကန်နိုင်ငံခြားရေးဌာနအကြံပေး Derek Chollet ကမကြသေးခင်တုန်းကပဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကောင်းဆောင်မှုပိုင်းနဲ့တွေ့ဆုံခဲ့ပါတယ်လက်ရှိတခက်ပိတ်ဆို့မှုတွေအပြင်အမေရိကန်အနေနဲ့မြန်မာရေနယ်နဲ့တဘာဝတငွေလုပ်ငန်း MOG အပါအဝင်တခက်ပိတ်ဆို့မှုတွေထပ်ပြီးလုပ်ရမှာဖြစ်တယ်လို့ Women's Peace Network ကမတ်ဝင်းနူကတိုက်တွန်းပြောဆိုသွားခဲ့ပါလိမ့
် What happening in Myanmar today is the result of the international community's failure to
တိုင်းလာရေပေါ်မြန်မာစစ်တပ်ကျူးလွန်တဲ့လုပ်ရက်တွေအပေါ်မှာနိုင်ငံတကာအတိုင်းဝိုင်းကနှစ်ရှည်လများလက်ပိုက်ကြည့်နေတဲ့အတွက်မြန်မာနိုင်ငံမှာဒီနေ့လို့စစ်အာဏာသိမ်းပြီးပဋိပက္ခအခြေအနေအထိရောက်နေရတာပါပျော်ပြောင်းတိတ်ဆိတ်တဲ့တန်တမာရေးနီးလန်းနဲ့ဆက်သွားရင်ရလကောင်ရမှာမဟုတ်ပါဘူးနိုင်ငံတကာအတိုင်းဝိုင်းဟာတစ်နှစ်တာအချိန်ဖြုန်းပြီးပါပြီအခုမူဝါဒနီးလန်းပြောင်းဖို့စဉ်းစားရပါတော့မယ
်မြန်မာနိုင်ငံတွင်နိုင်ငံရေးအခြေအနေကိုမဖြေရှင်းနိုင်သေး၍ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေနေရပြန်နိုင်ရေးလည်းမဖြစ်နိုင်ဘူးလို့မဟုတ်ဝင်သူကထောက်ပြပြောဆိုခဲ့ပါသည်မြန်မာအရေးမှာ8000အရှာနိုင်ငံများအသင်းအာဆီယံရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့မမိုးသူစားကအခုလိုထောက်ပြပြောဆိုသွားခဲ့ပါသည်
2022 we're looking at probably ASEAN reviewing what happened with its vibrant consensus
2022ခုနှစ်မှာမြန်မာနိုင်ငံဘက်ကလိုက်နာလာအောင်အာဆီယံဘုံသဘောတူညီချက်5ချက်ချမှတ်ဖို့အာဆီယံကကြိုးစားခဲ့တဲ့သင်ခန်းစာကိုအခြေခံပြီးစစ်ကောင်စီအပေါ်အာဆီယံနိုင်ငံတွေစူးစီးထားတဲ့အဖွဲ့တစ်ခုအနေနဲ့2022ခုနှစ်မှာဘလို့ကုတ်ကဲနိုင်မလဲစဉ်းစားရမှာပါ2022ခုနှစ်အောက်တိုဘာကစပြီးတန်တမာရေးPRတွေတွေ့နေရပါတယ်အာဆီယံထိပ်သီးစည်းဝေးမှာမြန်မာစစ်ကောင်းဆောင်ကိုမဖိတ်တာကနေစခဲ့ပြီးအခုတော့နှစ်စဉ်ကျင်းပရတဲ့အာဆီယံဝန်ကြီးအဆင့်စည်းဝေးပွဲတွေတော့ရွှေဆိုင်းရတဲ့အဆင့်ထိဖြစ်လာပါတယ်။မြန်မာပဋိပက္ခဟာအာဆီယံအတွင်းဦးစားပေးရမှာဖြစ်တယ်လို့အဓိကကြတဲ့စိန်ခေါ်မှုအဖြစ်2022မှာလည်းဆက်ရှိနေအောင်မှာပဲဖြစ်ပါတယ
်။ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်မှာဖေဖော်ဝါရီလမှာကျင်းပမယ့်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးပွဲကိုမြန်မာစစ်အုပ်ချုပ်ရေးကောင်စီကစားပြုစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ကိုဖိတ်ကြားမှာမဟုတ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံကကြေညာထားတာပါ CSIS ကဦးစီးကျင်းပတဲ့ဆီယနာသိမ်းပြီးတော့တနည်းကြားမြန်မာနိုင်ငံအခြေအနေအကြောင်းအွန်လိုင်းဆွေးနွေးပွဲမှာ CSIS ရဲ့အရှိတောင်အာရှဌာနက Michael Martin ကလည်းပါဝင်ဆွေးနွေးခဲ့တာဖြစ်ပါတယ်ရှင်
မဲအီတန်စင်တင်ဆက်သွားတာပါအခုဆက်လက်ပြီးတော့စစောကကြားခဲ့ရတဲ့အတိုင်းဒီအာဆီယံနိုင်ငံသားရေးဝင်ကြီးမှမြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝင်ကြီးဦးဝနမောင်လွင်ကိုဖိတ်ကြားဖို့မရှိတဲ့အကြောင်းကိုပြောပြအောင်ပါရှင်မြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝင်ကြီးကိုကမ္ဘောဒီးယားမှာဒီလာတဲ့ကျင်းပမဲ့အာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးပွဲကိုတက်ရောက်ခွင့်ပိတ်ပင်လိုက်တဲ့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့ဆုံးဖြတ်ချက်ကိုနိုင်ငံတချို့ကကြိုဆိုလိုက်ပါတယ်။တကယ်လို့မြန်မာနိုင်ငံသားရေးဝင်ကြီးကိုဖိတ်ကြားမယ်ဆိုရင်လေဒီနိုင်ငံသားရေးဝင်ကြီးအစည်းအဝေးပြတ်သွားနိုင်တယ်လို့အကဲကတချို့ကလည်းသုံးသပ်ကြပါတယ်။ဒါပြင်မြန်မာပြည်တွင်းကအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဖို့အာဆီယံအဖွဲ့ကြီးကလည်းထပ်မံတောင်းဆိုလိုက်တာပါ။ဒီအကြောင်းပြေဆုံးကိုတော့ကိုညံဝင်းအောင်ကပြောပြမှာပါရှင
်။အာဆီယံကချက်မှတ်ထားတဲ့မူပေါင်း၅ချက်ကိုမြန်မာစစ်ကောင်စီကအကောင့်ထဲပေါ်ဆောင်ရမှာတိုးတက်မှုအနည်းငယ်သာတွေ့ရတဲ့အတွက်စစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကိုဖေဖော်ဝါရီ16-19ဖနွမ်းပင်မှာကျင်းပမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများစီဝေးပွဲကိုတက်ရောက်ခွင့်မပြုတော့ဖို့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဆုံးဖြတ်လိုက်ကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရချွန်ဆွန်ရီက VOA ခမာဌာနကိုဗုဒ္ဓဦးနေ့ကပြောခဲ့ပါတယ်စစ်ကောင်စီကိုဖိတ်ကြားဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားဘုံသဘောတူညီချက်မရနိုင်တာကြောင့်အာဆီယံနိုင်ငံသားရေးဝန်ကြီးများစီဝေးပွဲကိုဥဝနမောင်လွင်တယောက်ခွင့်ရတော့မှာမဟုတ်ပင်မဲ့စီဝေးဘွဲမှာဒီအတိုင်းခွန်အလွတ်ကြီးထားတာမျိုးထက်နိုင်ငံရေးရာထူးရယူထားသူမဟုတ်တဲ့မြန်မာကိုယ်စားလှယ်တယောက်ကိုတော့ကိုစားပြုတက်စီလိုကြောင်းကမ္ဘောဒီးယားကတိုက်တွန်းထားပါတယ်ဒီပေါ်မှာမြန်မာစစ်ကောင်စီရဲ့တုတ်ပြန်ချက်ထွက်ပေါ်မလာသေးပါဘူးအာဆီယံအစည်းအဝေးဘွဲပြတ်သွားတဲ့အထိဖြစ်လာနိုင်တာကြောင့်မြန်မာကိုမဖိတ်တော့တာဖြစ်နိုင်ကြောင်းကမ္ဘောဒီးယား Institute for Cooperation and Peace အဖွဲ့ကသူတည်သည်ဘန်ဘူနာကသုံးသပ်ပါတယ
်ဝိရကံជាតិធ្វើនេះដោយសារខ្លួនទី1ដឹងថាខ្លួនបើសិនជាចិញ្ចឹមចិត្តដល់ចង់អញ្ជើញ
មកសិកកំសៀនណងងាយវងីឧសាអាស៊ានណងងាយវងីមានអស៊ីវេតទៅភេចឡើងណែស្រួយពីស៊ីវយីပြတ်သွားနိုင်ပါတယ်ហើយយ៉ាងឧបណាមောင်លិងមិនភេចពួកកម្ពុជាសុំចិត្តដែរលុចំណត់ធិមដែរမြန်မာနဲ့កម្ពុជាណណងងាយញ៉ាំមកកំមុននេះសិស្សសានយេပြန်ឡើងយុតិမှုយ៉ាស៊ីអောင်លុភុដက်ដ ချာအရှန်နိုင်ငံတွေနဲ့ကမ်ဘောဒီးယားကြားရှိနေတဲ့အကျိုးစီးပွားကိုထက်သွက်ရတဲ့အတွက်အစည်းအဝေးဖိတ်ဖို့ဆုံးဖြတ်ချက်ကိုချခဲ့ဟန်တူပါတယ
်။2021 AB အင်ဒိုနီးရှားမှာလုပ်တဲ့အာဆီယံထိပ်သီးညီလာခံမှာအာဆီယံရဲ့မူပေါင်း၅ချက်ကိုလိုက်နာပါမယ်လို့ကိုရုံမွေးမင်းအွန်လိုင်းတတိပေးခဲ့ပေမဲ့လက်တွေ့မှာအကောင့်ထဲပုံမှုအလွန်အားနေတာကအာဆီယံနိုင်ငံခေါင်းဆောင်တွေကိုစိတ်ပျက်စေခဲ့တယ်လို့သုံးသပ်မှုတွေရှိပါတယ်။ဒါကြောင့်လဲကမ်ဘောဒီးယားမှာလုပ်မဲ့နိုင်ငံကြီးဝန်ကြီးစည်းဝေးပွဲမှာမြန်မာမပါသင့်ဘူးလို့အင်ဒိုနီးရှားစင်ကာပူနဲ့မလေးရှားနိုင်ငံတွေကကြဲကြဲလောင်လောင်ထုတ်ပြောခဲ့ကြတာပါ။အာဆီယံအဖွဲ့ကြီးကမြန်မာကိုမဖိတ်ကြားဖို့ဆုံးဖြတ်ချက်ပေါ်ကမ်ဘောဒီးယားဆိုင်ရာအမေရိကန်တန်ယုံကကြိုဆိုလိုက်ပြီးမြန်မာကိုဆက်လက်ဖိအားပေးဖို့လိုတယ်လို့အမေရိကန်တန်ယုံနိုင်ငံရေးဌာနအကြီးအကဲဂျိုနာသန်ထာလီကအခုလိုတိုက်တွန်းပါတယ
် So again we support the ASEAN 5-point consensus and urge Cambodia's ASEAN chair to continue to press for implementation
ASEAN ရဲ့ဘုံသဘောတူညီချက်၅ရပ်ကိုအမေရိကန်အနေနဲ့ထောက်ခံသဘောတူတယ်ဒီ၅ချက်ကိုစစ်ကောင်စီကအကောင့်ထဲဖော်လာအောင်အလဲကျဥက္ကဋ္ဌကမ်ဘောဒီးယားအနေနဲ့မြန်မာကိုဆက်လက်ဖိအားပေးဖို့လိုပါတယ် ASEAN ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားတဲ့အခါမှာလည်းသက်ဆိုင်သူတွေအားလုံးနဲ့တွေ့ခွင့်ရအောင်စူးစမ်းဖို့လိုအပ်ပါတယ်လို့သူကပြောသွားတာပါတကယ်တော့အာဆီယံနိုင်ငံရေးဝန်ကြီးများစီဝေးဘက်ကိုဇန်နဝါရီ16ဆက်ခွန်မှာကျင်းပဖို့ကနဦးကစီစဉ်ထားခဲ့ပေမဲ့ဖေဖော်ဝါရီလတည်းကိုရွှေ့ဆိုင်းခဲ့တာပါဒါအပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ဒီပဋိပက္ခမှာပါဝင်တဲ့သက်ဆိုင်သူတွေအားလုံးအနေနဲ့အတတ်နိုင်ဆုံးထိန်းသိမ်းနေသိမ်းလှုပ်ဆောင်ကြဖို့ကိုလည်းအာဆီယံအဖွဲ့ကြီးကဖေဖော်ဝါရီနေ့ရက်ဗိုလ်တူးနေ့ကထပ်မံတိုက်တွန်းကြောင်း AFP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြသွားတာပါမကြခင်မှာတော့ဒီစကိုင်းတိုင်းဘက်မှာတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အခြေအနေကိုပြောပြမှာပါအခုတော့ ICJ မှာ NLD အစိုးရခြေပါချက်ကို NUG ရုပ်သိမ်းရတဲ့ရည်ရွယ်ချက်ကိုကြီးကြရအောင်ပါရှင်မြန်မာနိုင်ငံကိုရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးရဲ့စီရင်ပိုင်권ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကကနဦးကန့်ကွက်ခဲ့တာရှိပေမဲ့ဒါတွေအားလုံးကိုပြန်ရုပ်သိမ်းလိုက်တဲ့အကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ February 22ရက်နေ့မှာ ICJ ကကြားနာဖို့ရှိတဲ့စစ်ကောင်စီရဲ့ခြေပါမှုကိုဖျက်သိမ်းပြီးတော့ NUG ကိုယ်စားလှယ်ကိုသာလက်ခံဖြေရှင်းခွင့်ပေးဖို့ကိုလည်းဒီ ICJ ကို NUG ကတောင်းဆိုထားတာပါ။ဘာကြောင့်အခုလိုရုပ်သိမ်းရပြီးတော့ရှေ့ဆက်စီမှုဖြစ်နိုင်ခြေအလားအလာတွေနဲ့ပတ်သက်လို့ကိုဝင်းမင်းကနေပြီးတော့ဒီ NUG အစိုးရရဲ့နိုင်ငံသားရေးဝင်ကြီးဒေါ်စင်မအောင်ကိုဆက်သွယ်မေးမြန်းထားပါရရှင
်ဒီအရင်တုန်းကတော့ကျမတို့ထွက်ဆိုချက်ထဲမှာပေါ့နော်အာနာမသိန်းခင်ကပြည်တွင်းမှာရှိတဲ့တရားရေးစနစ်နဲ့ပဲစူးစမ်းခွင့်ပြုပါဆိုပြီးတော့ကျမတို့ပြောခဲ့တာရှိပါတယ်ဆိုတော့တချို့အချက်တွေကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကန့်ညီမှုမရှိတော့ဘူးဒီမြန်မာနိုင်ငံကိုကိုယ်စားပြုခွင့်တရားဝင်ရှိနေတဲ့အစိုးရတည်းအနေနဲ့ပေါ့နော်အခြေအနေပြောင်းပြန်ဖြစ်သွားတာနဲ့အတူတူကနဦးအနေအထားမျိုးကပြည်တွင်းကနေပြီးတော့တရားမျှတမှုဘလို့မှရနိုင်အောင်ယူနိုင်တဲ့အနေအထားမျိုးမရှိဘူးဒီပြည်သူလူထုကိုယ်စားပြုနေတဲ့အစိုးရကိုဖမ်းဆီးထိန်းသိမ်းပြီးတော့ပေါ့ရွေးကောက်ပွဲရလက်တွေကိုရောပယ်ဖျက်ပြီးတော့စစ်ကောင်ဆောင်တွေကအာဏာသိမ်းလိုက်တဲ့အတွက်တောင်မလို့ဒီအခြေအနေကဘလို့မှမဖြစ်နိုင်တော့ပါဘူ
းဟုတ်ကဲ့ဆိုလိုတာကတော့အရင် ICJ ကနေပြီးတော့စီရင်ခွင့်မရှိဘူးပြည်တွင်းခုံရုံးမှာပဲစီရင်သင့်တယ်ဆိုတာကိုအခုပြန်ရုပ်သိမ်းလိုက်တာပေါ့နော်ဆိုလိုတာကတော့ ICJ နဲ့စီရင်ခွင့်ရှိတယ်လို့ပြောတာပေါ့
ဟုတ်ပါတယ်အဲ့တော့ကနဦးအားဖြင့်ကျမတို့ကတော့ဒီ ICJ နဲ့ပူးပေါင်းဆောင်ရွက်သွားမယ်ဘာဖြစ်လို့ဆိုတော့ပြည်တွင်းမှာရှိနေတဲ့တရားရေးစနစ်ကလုံးဝသုံးစားမရတော့အောင်ကျမတို့တို့တရားမျှတမှုကိုပေါ်ဆောင်နိုင်လောက်အောင်ကိုလုံးဝမျှော်လင့်လို့မရတော့တဲ့အနေအထားဖြစ်သွားပြီဖြစ်တဲ့ကြောင်းအာဏာသိမ်းမှုကသက်တည်ပြလိုက်တယ်ပေါ့နော်ဒါကတစ်ချက်ဒါကြောင့်မို့လို့ကျမတို့နိုင်ငံတကာတရားရုံးတွေကနေတဆင့်မယ်ကျမတို့နိုင်ငံအတွက်ကျမတို့ပြည်သူတွေအတွက်တရားမျှတမှုကိုပေါ်ဆောင်နိုင်မှာဖြစ်တယ်ဒါကြောင့်မို့လို့ ICJ နဲ့အတူတူလည်းကျမတို့ကပူးပေါင်းဆောင်ရွက်သွားမယ်အရင်ကနေဦးဒီရှောင်းလဲချက်တွေထဲမှာပါတယ်ပေါ့နော်အခုလက်ရှိအခြေအနေနဲ့မကန့်ညီတဲ့အချက်တွေကိုကျမတို့ကဝတ်ရောလုပ်လိုက်တာဖြစ်ပါတယ်အဓိကအားဖြင့်တော့တစုံလုံးကိုရုပ်သိမ်းခဲ့ရတဲ့အနေအထားဖြစ်ပါတယ်ဥပမာပြည်တွင်းကတရားစီရင်နေပဲသွားမယ်ဆိုတာမျိုးတွေနောက်ပြတ်ခါကျတော့ဒီ genocide ဒါရှောက်လဲချက်တွေပေါ့နော် war crimes genocide ဖြစ်ခဲ့တယ်ဖြစ်ခဲ့ဦးဆိုတော့အနေအထားမျိုးတွေကကျမတို့ဆုံးဖြတ်နိုင်တဲ့အနေအထားမျိုးမဟုတ်ဘူးပေါ့လေနော်အခုဖြစ်နေတဲ့အနေအထားတွေကအဲ့တော့ကျမတို့ကဖြစ်တယ်မဖြစ်ဘူးဆိုတာတဲ့ဒီအချက်လက်ရှာဖွေရေးအဖွဲ့ကြီးတရားရုံးကရှာဖွေတွေ့ရှိချက်တွေအပေါ်မှာအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်ဆိုတော့သဘောထားလဲပါဝင်တဲ့အတွက်ကြောင့်မို့လို့ဒီတစုံလုံးကိုကျမတို့က withdraw လုပ်ခဲ့တာဖြစ်ပါတယ်ရှင
်ဟုတ်ကဲ့
အခုလိုဒီဆုံးဖြတ်ချက်အကြောင်းရင်းကဒီဆင်နာတိမ်မှုကြောင့်အဓိကပေါ့နော်နောက်ထပ်ရောအကြောင်းရင်းနေရှိသေးလားအဓိကတော့တရားမျှတမှုကိုဒီတိုင်းဒီလုံကလိုအပ်နေတာဖြစ်တယ်ပေါ့နော်ဒီကေ့စ်ထဲမှာတွေမကပဲနေပေါ့လေကျွန်တော်တို့ကဒီနိုင်ငံတကာတရားရုံးတွေဥပမာတော့ ICC လိုတရားရုံးမျိုးကိုလည်းကျွန်တော်တို့ကတရားဆွဲဆိုသွားဖို့လို့ရှိတယ်ရုံးစတက်ကျူလိုမျိုးပေါ့နိုင်ငံတကာဂျူရီဒရှင်နဲ့သွားမှရတော့မယ်အနေအထားမျိုးလုံးလုံးလျားလျားဖြစ်သွားပြီကျွန်တော်တို့ရသားတွေအနေနဲ့စူးစမ်းပိုင်ခွင့်အာဏာသိမ်းထားသူတွေရှိတော့မှာမဟုတ်ဘူးနောက်တစ်ခုကကြတော့ညီမကြီးကပြန်ပြီးတော့ကျွန်တော်တို့ရသားဆွဲရလက်ထဲကိုရောက်လာမယ်ဆိုလို့ရှိရင်လည်းနောက်မှဒီလိုမျိုးဖြစ်ရမျိုးတွ တွေအတွက်တရားစွဲဆိုသွားဖို့လို့လည်း wrong statute လိုမျိုးစာချုပ်မျိုးတွေကိုအစားလက်မှတ်ရေးထိုးသွားဖို့စိတ်ဆန္ဒရှိတယ်ဆိုတာမျိုးတွေကိုလည်းကျွန်တော်တို့က ICC ကိုအကြောင်းကြားထားပြီးဖြစ်တယ်။ထို့အတူ ICJ မှာလည်းပဲလက်ရှိတရားရင်ဆိုင်နေရတဲ့အမှုကိုလည်းမြန်မာနိုင်ငံကိုကိုယ်စားပြုခွင့်နဲ့လည်းဆိုင်နေပေါ့နော်။ကိုယ်စားပြုခွင့်ကဒီအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေကဘလို့မှပြည်သူကိုကိုယ်စားပြုခွင့်မရှိဘူး။ဘာဖြစ်လို့လဲဆိုတော့ ICJ မှာတရားစွဲတာကလူပုဂ္ဂိုလ်တရားစွဲတာမဟုတ်ဘဲနဲ့နိုင်ငံကိုတရားစွဲတာဖြစ်တယ်ပေါ့နော်။အဲ့တော့ပြည်သူကရွေးကောက်တင်မြှောက်ခံထားတယ်။ပြည်သူကိုတကယ်ကိုယ်စားပြုပြီးတော့တရားရုံးနဲ့တကယ်ပူးပေါင်းဆောင်ရွက်မဲ့သူပဲဖွဲ့စည်းပဲအစိုးရကပဲကိုယ်စားပြုရမှာဖြစ်တယ်ပေါ့နော
်။ဟုတ်ကဲ့။အဲ့တော့ဒီလာမဲ့ February 27ရက်နေ့ပေါ့နော်။နောက်3ပတ်လောက်လုံမဲ့ဒီ ICJ ကြာနာမှုမှာအခုလိုဒီရုပ်သိမ်းလိုက်တာကြောင့်ပေါ့နော်ဘယ်လိုမျိုးတက်ရောက်မှုရှိလာမယ်လို့ညွှန်လင်းထားတယ
်အဲ့ဒါကတော့ဟို ICJ ကတာဝန်ရှိတဲ့သူတွေဆုံးဖြတ်ရမယ်အနေထားပေါ့နော်ဒီတရားရုံးတွေရဲ့သဘောကတော့တိတ်ပြီးတော့ဟို disclose လုပ်လို့တော့မရှိပါဘူးသူတို့ internal မှာပဲစဉ်းစားဆုံးဖြတ်ကြမယ်အနေထားမျိုးတော့ရှိပါတယ်ဒါပေမဲ့ဘယ်သူကိုခေါ်မလဲဘယ်လိုဖိတ်မလဲဘယ်လို position ကနေသွားမလဲဆိုတဲ့အသေးစိတ်ကိုတော့ကျမတို့သိရှိထားရခြင်းမရှိသေးဘူးကျမတို့အနေနဲ့ကတော့ဒီတရားရုံးနေနဲ့ဆက်သွယ်ပြီးတော့တရားရင်ဆိုင်သွားဖို့လို့နောက်တစ်ခုကကျမတို့ NUG ကဒါလည်းရင်ဒါပြည်သူကိုကိုစားပြုနိုင်မယ်တရားရုံးရဲ့နဲ့လည်းတကယ်ပူးပေါင်းဆောင်ရွက်နိုင်မယ်ဆိုတဲ့အကြောင်းကိုတော့ကျမတို့ကတရားရုံးရဲ့ဆုံးဖြတ်ချက်တွေချတဲ့အခါမှာအမှားယွင်းမရှိရအောင်လို့ကျမတို့ရဲ့ယက်တီချက်နဲ့သတင်းစကားကိုပေးပို့ထားခြင်းဖြစ်ပါတယ်ဒါ NUG အနေနဲ့လည်းတရားရင်ဆိုင်သွားဖို့လို့ဆိုတဲ့နေရာမှာဒီဥပဒေပညာရှင်တွေပေါ့နော်ကိုစားပြုမဲ့သူတွေကိုလည်းကျမတို့ရှာဖွေထားပြီးတော့ခန့်အပ်သွားဖို့လို့ဆက်လက်ဆောင်ရွက်နေတာရှိပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ထောက်ဆင်ပါတော့ခင်ဗျာ
ဒါကတော့ NUG အစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာပါရှင်။တရုတ်မြန်မာနယ်ဆက်မူဆယ်မြို့ကျင်းစံကြော့ကုန်သွယ်ရေးဂိတ်ကနေကုန်တင်မဲ့မြန်မာကုန်သည်တွေအားလုံးကို February 1ရက်ကစပြီးတော့ရွံ့ဝင်နဲ့အခွန်ဆောင်ရမယ်လို့တရုတ်အကောက်ခွန်ဘက်ကတက်မှတ်လိုက်ပါတယ်။ဒီအကြောင်းပြည်တွင်းကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
ရခိုင်ကအမေရိကန်ဒေါ်လာနဲ့သတ်မှတ်ပြီးမြန်မာကျပ်ငွေနဲ့အခွန်ဆောင်ရတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကျန်းစင်ကျောဂိတ်မှာတရုတ်ရန်ငွေနဲ့စပြီးအခွန်ဆောင်ရမယ်လို့ယူနန်ပြည်နယ်အကောက်ခွန်ဘက်ကသတ်မှတ်လိုက်ပါတယ်။ဒီလိုရန်ငွေနဲ့အခွန်ဆောင်မယ်ဆိုရင်မြန်မာပြည်တွင်းကမြည်သည့်ကုန်ပစ္စည်းမျိုးစုကျန်းစင်ကျောဂိတ်ကနေတရုတ်ပြည်ထဲသွင်းခွင့်ရမယ်လို့မူဆယ်စံကုန်သည်အသင်းဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်။ဒီပြောင်းလဲကအခုမှစတင်တာဖြစ်လို့အဆင်ပြေတယ်မပြေဘူးဆိုတာကိုကြိုတင်ခံမှန်းလို့မရသေးကြောင်းသူကပြောပါတယ
်။အမှန်ဆန်သကွေးဘောဘာအလုပ်ရှိမျိုးတို့ပြောပြီးတော့ဘူးအတွက်ခွင့်ပြုလိုက်တယ်ဗျာ။ဒါပေမဲ့ခုဒီတော်တဲ့နေရာမှာရှင်ဝင်နဲ့တော်ရမယ်။ဒီမှာစီဝိုင်းပါမှာရှင်ဘောက်ကိုဖယ်။ဒီထက်ပါကဘာသာလုံးဆိုတော့ဒီလိုသူတို့ကလည်းဘယ်မှဆိုင်နာလဲ။အချစ်ကြီးကြီးရယ်ပါနေမှာကောင်းဖွယ်ရ
တယ်။ကုန်တယ်တွေကတရုတ်ဘဏ်တွေမှာငွေစင်ရင်ဖွင့်မှုအတွက်မြန်မာစီးပွားရေးဘဏ်မှာတရုတ်ယွမ်ငွေ30သွင်းပြီးဖွင့်ကြရမယ်လို့ပြောပါရတယ်။ရခိုင်ကအမေရိကန်ဒေါ်လာနဲ့သတ်မှတ်ထားပေမဲ့မြန်မာနိုင်ငံဗဟိုဘဏ်ကသတ်မှတ်ထားတဲ့ငွေလဲတန်မှုအတိုင်းကျပ်ငွေနဲ့ပေးဆောင်ရတာပါ။မကြသေးခင်ကတရုတ်ဘက်ကပြန်ဖွင့်လိုက်တဲ့ကချင်ပြည်နယ်ကလွယ်ကျယ်နယ်စပ်ဂိတ်နဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းကိုကန့်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသကချင်းရွှေဟော်ဂိတ်တွေမှာတော့ရခိုင်လိုပဲအမေရိကန်ဒေါ်လာနဲ့ပဲအခွန်ဆောင်ရမှာပါ။ဒီဂိတ်တွေမှာတော့ကုန်ပစ္စည်းတချို့ပဲအပြန်အလှန်ကုန်သွယ်နိုင်သေးတယ်လို့ကုန်တွေကပြောပါရယ်။နယ်စပ်ကုန်တွေဂိတ်တချို့ကိုတရုတ်ဘက်ကပြန်ဖွင့်ပေးတယ်ဆိုပေမဲ့ကဲယောကကန့်သက်ချက်တွေကိုတော့ပို့ပြီးတော့လုံဆောင်နေတာပါ။ဒါကြောင့်လဲကုန်တွေမှာမြန်မာကုန်တွေဘက်ကအချိန်ဆောင်ဆိုင်ရတာငွေကြေးကုန်ကျစရိတ်ပူလာတာစတဲ့အခက်အခဲတွေရှိနေတုံးဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ ဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA မြန်မာပိုင်းစီစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။မြန်မာစံတော်ချိန်နဲ့6နာရီခွဲပါပြီရှင်။မကြာခင်မှာတော့ဦးကျော်စံတာရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုရတော့မှာပါ။အခုတော့ကျမတို့ဒီဒုတိယပိုင်းနာရီဝက်မှာတင်ဆက်မဲ့အပတ်စဉ်ကဏ္ဍတစ်ခုကိုမိတ်ဆက်ချင်ပါတယ်
။ဒီနေ့2022ခုနှစ်မှာနိုင်ငံတကာကင်ဆာထိန်းချုပ်ရေးအသင်းကြီးUnit of International Cancer Control ကနေပြီးတော့ Close the Care Gap ဆိုတဲ့ဆံပုံနဲ့
ဒါကတော့မြန်မာနိုင်ငံမှာကင်ဆာရောဂါကာကွယ်ရေးဘာရီဆောင်ရွက်နေတယ်လေဆိုတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအားကစားကဏ္ဍကိုလည်းတင်ပြမှာပါ။အခုတော့ဦးကျော်စံတာရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးတော့မရှင်းမနှောင်းမှပဲစန့်ကျင်အုံကြွလှုပ်ရှားမှုတွေလည်းစတင်ဖြစ်ခဲ့တာပါ။တနည်းပြင်းမြောက်ခဲ့ပြီဖြစ်တဲ့အခုအချိန်မှာအဲ့ဒီစန့်ကျင်လှုပ်ရှားမှုတွေဟာဘလို့အသွင်ပြောင်းပြီးဘလို့အခြေအနေမှာရှိနေကြပါသလဲ။ရှေ့အလားလာကောဘလို့ရှိနေသလဲ။မြန်မာနိုင်ငံရှေ့နေများကွန်ရက်ဥက္ကဋ္ဌလွတ်တော်ရှေ့နေကြီးဦးကြည်မြင့်နဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်ထားပါရရှင်။
ဒီနေ့ခင်ဗျာအခုမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းရတာတစ်နှစ်ပြည့်ခဲ့ပါပြီ။အဲ့တော့တိုင်းပြည်ရဲ့အခြေအနေဟာအပေါင်းလက္ခဏာများပြခဲ့တာရှိသလား။အနှုတ်လက္ခဏာတစ်ပြည့်ပြနေသလားဆိုတာကိုအကြည့်ုံလေးစပြီးပြောပါခင်ဗျာ
။ဘလို့မှအပေါင်းလက္ခဏာပြနိုင်စရာမရှိဘူးလေ။စတဲ့က2008အချိန်ကဥပဒေကိုတော့မလိုက်နာဘဲနဲ့ပေါက်ဖြစ်ပြီးအနာသိမ်းထားတာကို။အဲ့တော့ဖြစ်လာတဲ့အကျိုးဆက်တွေကတော့ကျန်းမာရေး၊ပညာရေး၊စီးပွားရေး၊အလားနိုင်ငံရေးဘုဘတ်တို့ကြာပါလေ။ဒါလူငယ်တွေလည်းမခံနိုင်တော့ PDF တွေတို့သွားကြ။ပမာရီကိုယ်တိုင်ပါလာလေ။ရည်ရွယ်စကြီးဖြစ်နေတာ။မကူရင်စကား။အဲ့ဒါကိတ်ကိတ်ချစ်ပြီးနေမှလည်းပါတယ်။ပမာရီကိုယ်တိုင်ပါလာ။နောက်တစ်ခါကီရင်ပြီးနေမှလည်း PDF တွေကလူငယ်တွေရပမာရီပဲ။အများကြီးပါတယ်။အဲ့တော့ဒီခါပမာနဲ့ဖြစ်တဲ့ရည်ရွယ်စကြီးဖြစ်တာဖြစ်လိုက်တဲ့အခါကျတော့အကုန်လုံးတိုင်းနာရီကညှို့ညွတ်သွားပြီးပုံညာသူကစစ်အာဏာရှင်တခုလည်းပဲဖြစ်ခဲ့တယ်။ကိုတော့ကဘုံညာပြူတိုက်တဲ့နေရာမှာစစ်တပ်ကတောင်သူတို့ပြန်ပြီးတော့သူစိတ်ဓာတ်ကြီးကစစ်စစ်ရေးတော့ကိုကျားတို့ချုပ်တို့တိုက်ကြတာဟုတ်ပါပြီ။ကျားတို့ချုပ်တို့ပြုတ်သွားရင်ဘယ်သူအုပ်ချုပ်မှာလဲတိုင်းပြည်ဆိုတော့အကူမင်းကြီးအုပ်ချုပ်မှာလဲကရင်အုပ်ချုပ်မှာလားအဲ့ဒီမှာတခါလဲမေးခွန်းကိုမေးကြတယ်ဆရာဘယ်သူအုပ်ချုပ်မှာလဲအကူအဲ့ဒါကမပေါ်တော့အကုန်လုံးဒီကောင်းကားတွေကညင်းညွတ်သွားပြီ။ဒါကြောင့်မလို့
အဲ့ဒီဘယ်သူအုပ်ချုပ်မှာလဲဆိုတော့မေးခွန်းမျိုးကိုအခုအမေးခံရရင်ဘယ်သူဘယ်လိုဖြေကြမလဲခင်ဗျာဟုတ်
constitution လည်းသူဆွေးနေကြပြီ။အဲဆွေးနေကြပြီဆိုတဲ့အခါကျတော့ကျွန်တော်တို့ဖက်ဒရယ်နဲ့ပေါ်လာမှာပဲ။ဖက်ဒရယ်နဲ့ပေါ်လာမယ်ဆိုတော့အဲဘလူးအုပ်ချုပ်ရဲ့ဆိုတဲ့ပြဿနာအကြီးကြီးမပေါ်တော့ဘာလို့ဆိုကိုယ်ပိုင်အုပ်ချုပ်ခုနေပြီးတော့မှာ။ကိုယ်ပိုင်အုပ်ချုပ်ခုနေရမှာဆိုတော့ဘဝဲအခန်းကဏ္ဍနဲ့လော။နဲ့သွားပြီဆိုတဲ့အခါကျတော့ပြောကုတ်တက်တွေနဲ့ကိုယ်အကုန်လုံးရှိနေကြတော့သူတို့ကဟလာဤကောင်းရဲနေပေါ့ဗျ။ရဲတပ်ဖွဲ့တွေကာကွယ်တဲ့တပ်တွေဖြစ်သွားမှာပဲ။နောက်ဖက်ဒရယ်အာမေရိကကိုပါကြမှာပဲ။ဖက်ဒရယ်အာမေရိကမှာပါကြမှာ။အဲ့ဒါလည်းအာမီရလည်းမသိတော့ဘူး။ဘာလို့ဘာပီဒီအက်တွေကလည်းအဲ့ဒါသူတို့ရှိသူတို့လေ့ကျင့်ပြီးခလာ။အဲအဲ့တော့သူတို့ရဲ့ကိုတင်တော်လို့လည်းဆိုတာတိုင်းရင်းသားနဲ့ပမာဆိုတာမဟုတ်တော့ဘူး။ဘုရားဆိုရင်ဘာစစ်တက်လာပြီးပမာစစ်တက်လာပြီးပမာတွေလာပြီးကျုပ်ပြီးဒုတိုက်ကြတာ။အခုကျတော့အဲ့လိုမဟုတ်တော့ဘူး။ပမာတွေကအတိုးချီရအောင်ဆိုသူတို့ထဲကအတူတိုက်နေကြတာ။ဒါကြောင့်မလို့အဲ့ဒီတက်ပနာပေါ်ပေါက်တော့
ဟုတ်ကဲ့ဒီတိုင်းရင်းသားတွေနဲ့ပမာတွေနဲ့ဒီလိုမျိုးတွေအများကြီးရှိရတယ်ဆိုတော့ဟုတ်ပါတယ်စိတ်ပိုင်းဆိုင်ရာအယူဆရေးရသဘောတရားအရာဖြစ်လာပါတယ်လက်တွေ့မှာတော့တကယ်တမ်းညီညွတ်မှုရှိကြပါရဲ့လားခင်ဗျာအဲ့ဒါကိုစဉ်းစားသင့်မိပါလားကျွန်တော်ဘာကြောင့်မေးလဲဆိုတော့အတချို့တိုင်းရင်းသားတွေမှာကိုနှိုက်ကအကုန်လုံးမပါဘူးအခုလက်နက်ကင်ပြီးတော့စစ်ကောင်စီကိုတိုက်ကြတဲ့အထက်မှာမြောက်ပိုင်းမှာမိတ်တေဆိုမပါဘူးစသဖြင့်ပေါ့လေဆိုတော့အကုန်လုံးညီညွတ်ထဲဖြစ်နေပြီလို့ပြောနိုင်ပြီလားခင်ဗျာ
အဲ့ဒီမှာကျွန်တော်တို့ကိုယ်တိုင်နဲ့ဒီမျိုးကိုမေးတယ်ဒါမှမဟုတ်အဲ့ဒီမိကုံးကိုကျွန်တော်ဖြေနိုင်သွားပြီအဆောက်ကကျွန်တော်ကိုယ်မဖြေနိုင်ဘူးအဆောက်ကကျွန်တော်အဲ့ဒီမိကုံးကိုဘာလို့မေးလာလဲဆိုတာကျွန်တော် ကဲထင်ချားတဲ့ပုဂ္ဂိုလ်ဘုံကျော်စောတို့လူမျိုးတွေဟလာနဘုံကြီးတင်ဦးတို့လူမျိုးတွေအဲ့လိုလူမျိုးတွေကဥဆောင်နေတယ်ဆိုရင်တော့သူကပြဿနာမရှိဘူးဗျအစင်လာကြီးတဲ့လူတွေဟုတ်ဗျအခုကျတော့အဲ့လိုလူမျိုးတွေမဟုတ်တဲ့လူတွေက NUG မှာပါနေတာဟုတ်အဲ့နဲ့ဒီတစ်ဖြစ်လဲ NUG ဆိုတာလည်းပဲကောင်းဆောင်ဒေါန်ဆန်းစုကြည်ချင်းပြီးရောဆိုပြီးတော့ညှို့နေကြတာခင်ဗျအဲ့လေဒီတော့ဆက်နေလို့တော့ပြောလို့တာပြင်ကျွန်တော်တို့လည်းပဲအဲ့လူတွေတက်ဆိုင်မှုအောင်မှာခင်ဗျာအပြင်းထန်ခံရရတာပဲကျွန်တော်တို့ကဟလာ2000ချီကိုမကြိုက်ဘူးဝေဖန်နေ2000ချီအောက်ဝင်တာဝေဖန်နေလေအဲ့အဲ့ခါကျတော့ကျွန်တော်တို့တော့မှာပဲခင်ဗျာစလို့မရဘူးသူတို့အဲ့တော့သူကအဲ့လိုမျိုးနဲ့ညှို့နေတဲ့ခါကျတော့ဘယ်လိုလဲဖြစ်ဖြစ်ဒီ NUG နောက်မှာဒူဒူကြီးတရားလုံးရှိတယ်ဥစ္စာမှုကညံ့ညင်ညံ့မယ်ဒါမဲ့လို့နောက်လိုက်ကောင်းနေရတော့မညံ့ဘူးဗျာသူ့ကိုဝိုင်းညက်ထိန်ထားတဲ့ဟာတွေကအီယိုရီယော PDF တွေရောအစင်လာရှိတဲ့လူတွေဝိုင်းချိတာလားအဲ့ဒါလိုမလို့ကျွန်တော်ကတော့မင်းဒီတိုက်ပွဲမှာဆက်အာနာရှင်ကိုဖြိုလဲနိုင်မယ်ဆိုတော့မမိတ်မလို့တထိတ်ကြရေးပုံနေဗျာ
ဟုတ်ကဲ့အခုဒါပေမဲ့လည်းစစ်ကောင်စီဟာနယ်မြေထိန်းချုပ်မှုတွေအရင်ကတည်းကပိုပြီးတော့ကောင်းလာတယ်လို့လည်းတချို့ကသုံးသပ်ကြပါတယ်အဲ့ဒါကဘလောက်မှန်ပါလဲသူတို့ထိန်းချုပ်တဲ့နယ်မြေတွေကရောငင်းညံ့တာရတဲ့ဒေသတွေဖြစ်လာပါသလားအဲ့ဒါလည်းနည်းစမ်းစစ်ပါခင်ဗျာ
သူကနေနေစုံမှုတမီးရင်းရောက်ကုန်ပြီအဲ့တော့မြို့ကြီးတွေမှာထိန်းထားမယ်လို့ကျေးဝါတွေနောက်ကျေးလက်ဟွာတွေမှာကြားဆိုလို့ရှိရင်ခင်ဗျအတော်ကြီးကိုမြို့ဝါစီတက်သိမ်းလာပြီချင်းချင်းနဲ့နော်အဲ့တော့နေနေစုံမှုနဲ့ပြန်တိုင်းမယ်ဆိုလို့ရှိရင်သူတို့ပြောတဲ့စကားမမှန်ဘူးဗျနေနေစုံမှုကဒီဘက်ကပူရီပူရီပူရီရလာတယ်အဲ့ဒါတော့တက်စီကြနေမှာလေဗျအဲ့ဒါတော့နော
်ဟုတ်ကဲ့ NUG ဥဆောင်တဲ့ဖွဲ့တွေတိုင်းရင်းသားတွေ PDF တွေကဒါသူတို့ကစိတ်ပိုက်လာတယ်သူတို့ကအင်အားသိကောင်းလာတယ်ဆိုတာပြောတော့ဒီလက်နက်ကင်တိုက်ပွဲဆက်ဆက်နဲ့စစ်ကောင်စီကလက်နက်ချပြီးတော့ထွက်ပြရတဲ့အဆင့်ထိတော့တချို့ကမမျှော်လင့်ကြပါဘူးတက်ကြွလုံဆက်သူတချို့ကလည်းဗာပြောလဲဆိုတော့ဒီလက်နက်ကင်တိုက်ပွဲဟာအနည်းငယ်ဟာတရားသာဖြစ်တယ်အာဏာသိမ်းမှုကမှားတယ်ဆိုတော့သူတို့နားလေသဘောပေါက်စေမဲ့ language ပဲအဲ့ဒီလက်နက်နဲ့တိုက်နေဆိုတာဆိုပြီးတော့ကျွန်တော်တလောတုန်းကလုပ်တဲ့ဆွေးနွေးခန်းမှာပြောတာရှိပါတယ
်အေးအဲ့ဒါကိုကျွန်တော်အခု Facebook မှာတင်လို့လုပ်တာဒါပေမဲ့ဒီနေ့က Silent Site ကအောင်မြင်နေတော့အော်သူတို့ပြောပါသေးတယ်ဆိုကျွန်တော်မတင်သေးတာအဲ့ဒီဆွေးနွေးပွဲကဒေါ်စင်မအောင်ပြောတဲ့ဟာကိုကျွန်တော်ပြန်ပြီးတော့အမြင်တွေပြန်ပြီးတော့တုတ်ထားတာပေါ့ဗျာအဲ့ဒါပါလဲဆိုတော့ဒီ CRPN ရှိလာမယ် NGO ကကျင်းရက်တော့ထုတ်တယ်ဗျာပါလဲဆိုတော့2000ချီအကဥဒေကိုဖျက်သိမ်းလိုက်ပြီစစ်အာဏာရှင်တို့ဟာစစ်ရေးမင်းဖြင့်တိုက်ခိုက်မှသာစစ်အာဏာရှင်စနစ်ကိုချက်သိမ်းနိုင်ပြီဖြစ်ပြီးတော့တို့အဲ့လိုကျင်ညာလေဗျာအဲ့လိုကျင်ညာပြီးတော့စက်တမလိုက်9ရက်နေ့လဲကြာအောင်စစ်ကျင်ညာတာပဲဗျာအဲ့တော့အဲ့ဒီဟာကကျွန်တော်မေးချင်တာခင်ဗျားတို့အဲ့ဒါကိုညှိပြောအောင်လည်းလုပ်ပါလားမငါပြူအောင်မဟုတ်ဘူးလားအဲ့ဒီဟာအဲ့ဒါအဲ့လိုကျင်ညာချက်ကြီးကမာပြူအောင်မဟုတ်ဘူးလားအဲကျွန်တော်မေးချင်တာပေါ့ဗျာအဲ့တော့ဘူးလဲ NUG ကချက်ပုံဝင်မတိုက်ဘူးသူစဘာမှမပါဘူးတရားနဲ့လူရတိုက်ရတယ် NUG မတိုက်ဘူးအဲ့တော့ NUG ဟာသူပြောတဲ့ကျင်ညာချက်ကြီးသူမေ့နေပြီလားခါနေလို့ရှိသူကဘာပြုလို့အဲ့လိုကိုယ်ကျင်ညာချက်ကိုကိုပြန်ပြီးသင်းပြန်အောင်လုပ်ပြတာလဲဆိုတာကျွန်တော်မျိုးကိုပြန်ထုတ်တာအဲ့အဲ့လိုခုလည်းပဲအဲ့ဒီမျိုးကိုထုတ်တဲ့အကြောင်းကိုခင်ဗျားအစ်အစ်ကျွန်တော်တင်ပြပါတယ်ဗျာ
ဟုတ်ကဲ့ဒါအရင်းချင်းတော့ကျွန်တော်သူတို့ပြန်မေးရမယ်ဒါပေမဲ့လောလောဆယ်မှာကျွန်တော်ညမီတော့စဉ်းစားမိအရောသူတို့ကနိုင်ငံတကာအဖွဲ့အစည်းနဲ့လည်းပဲသူတို့လက်တွဲပြီးလုပ်ရတယ်သူတို့ရဲ့ကြိုးပမ်းမှုကြောင့်လည်းပဲနိုင်ငံတကာထောက်ခံမှုကပုံအောင်ပြီးတော့ရလာတယ်ဆိုရင်မှားမယ်မဟုတ်ပါဘူးဆိုတော့နိုင်ငံတကာဆိုတာကဒီပြည်တွင်းစစ်ကိုလက်နက်ကင်ဒေါ်လာရေးနဲ့လက်နက်ကိုအားပေးဖို့ဆိုတာသိပြီးတော့မလုပ်တဲ့ကိစ္စပါနိုင်ငံတကာမှာတခြားနိုင်ငံတွေမှာလည်းဖြစ်နေတယ်လက်နက်နဲ့ဝင်တိုက်တာမျိုးတွေသူတို့မလုပ်ကြပါဘူးအဲ့ဒီအတွက်များသူတို့ဒီလိုပြောရလေသလားဆိုတော့စဉ်းစားမှုမျိုးရောမဖြစ်နိုင်ဘူးလားခင်ဗျာစဉ်းစားကြည့်မယ်ရှင်
အာအဲ့ဒီအတိုင်းဒီကွက်ကြီးဖြစ်နေတာဘာလို့လဲအဲ့ media ဘယ်တော့မှမဟုတ်လားဒီလိုတိုက်ပွဲရမ်းရှင်နေဝင်နေတာမဟုတ်ဘယ်တော့မှမလုပ်ခဲ့သူတို့ကတော့ silent site ပဲเนาะဒေါ်စန်းစုကြီးဝင်လာတာလည်းပဲတပ်မတော်နဲ့သူပြေဆောင်ထားတဲ့တပ်မတော်ကြီးနဲ့ပြည်သူတွေကစစ်စားပြေဖို့ဝင်လာတိုက်ပွဲတိုက်ဖို့ဝင်လာတာသူတောက်လျှောက်တမိုင်းတလျှောက်လုံးမှလည်းခံသွားတာတည်းပဲသူကပြန်တိုက်လို့နိုင်ခဲ့တယ်ဆိုတာမရှိဘူးเนาะအဲ့တော့ဟိုကဖွင့်ပေးတဲ့ဟိုကနောက်ဆုံးနဲ့ကြာကြအောင်အဲ့ဒီကလာပြီးဆိုဖွင့်ပြီးတော့မှဝင်လာတာဝင်ရလာပြီးတော့ခပြအလားပင်းသွားပြန်အောင်အဲ့တော့သူ့လမ်းစဉ်ကအဲ့ silent site လမ်းစဉ်က2000ချီကဥပဒေအရဝင်သွားပြီးရဲ့နောက်အဲ့ဒီအောက်မှာလည်းသူအနာပြန်ပင်းခံရတဲ့အခါမှာတော့က တက်တည်ပြပြီတက်တည်ချင်းချင်းခြားခြားပြနိုင်ပြီတောင်ရှိအောင်ဝင်တဲ့လမ်းကြီးမှားတယ်1988တရတော်လိုင်းကြီးကတစ်ဆက်တည်းဘောအမှားဆိုတော့တက်တည်ပြနိုင်ဒါကြောင့်မလို့အခုတခါတော့ NLD ကအဲ NUG ကပေါ့လေနော်မှန်တယ်လမ်းဆောင်ရှိကိုဖြတ်ပေးပြီးပြအနာကျူစည်ရင်လမ်းနဲ့တိုက်မှာပဲဖြုတ်ချတော့ရအောင်မယ်ဆိုတော
့ဒါပေမဲ့လက်တွေ့စဉ်းစားကြည့်ရင
်တကယ်အကြည့်ကြီးလေ
စစ်ကောင်စီကလက်နက်အင်အားမစေးဘူးဦးကြည်မြင့်ခင်ဗျာသူတို့အာဏာသိမ်းတာပြီးရင်နောက်ပိုင်းမှာစစ်ကောင်စီဟာနိုင်ငံတကာလက်နက်ဝယ်ယူရရှိမှုဟာပိုတော်မှလွယ်လွယ်ကူကူဖြစ်နေတယ်လို့သုံးသပ်ကြပါတယ်ဒါရုရှားတို့ဘာလို့သူတို့ရဲ့ဝယ်နိုင်တဲ့ market ကပိုပြောင်းမှကျေလာသေးတယ်ဆိုတော့သူတို့ကလည်းလောလောဆယ်ကလွယ်လွယ်ကူတော့ဒီဘယ်လိုလုပ်လက်နက်ချအစောပြင်းမဲ့လမ်းစဉ်ဖြစ်လာနိုင်မလဲဒီအချိန်မှာဆိုတော့လူတွေအကုန်စေကုန်မှာပေါ့အဲ့တော့ပြည်သူတွေကပို့ပြီးတော့ဒုက္ခဆင်းရဲပုံများလာမှာပေါ့ဗျာအဲ့လက်နက်ကင်လမ်းစဉ်နဲ့သာအပြုတ်တိုက်ရေးလုပ်မယ်ဆိုရင်တော့ဟိုတုန်းကလည်းဗိုလ်ချုပ်နေဝင်လည်းအပြုတ်တိုက်မယ်ဆိုပြီးတော့နှစ်ပေါင်းများစွာစကားအဲ့လိုတွေ့ကြော်ပြီးတိုက်လာခဲ့တာတခါမှမနိုင်ခဲ့ဘူးအဲ့ဒီပြည်တွင်းစလို့လူကဖြစ်နိုင်မှာမလားအဲ့အပြုတ်တိုက်ရေးဆ
ိုတော့အဲ့ဒီဟာကိုအဲ့ဒါကြောင့်ဘို့လို့အဲ့ဒီကနာကျော်ရတွေကအကုန်လုံးမှန်တယ်အဲ့ဒါဒီရောက်လို့ဒီတစ်ခါတော့အကျိုးမခံတော့ဘူးငါတို့ဒီတစ်ခါဆိုတော့စစ်ကြုံဘောကတသက်တော့လွတ်မှာမဟုတ်တော့ဘူးဆိုပြီးတော့ဒီနေ့ silent site ဆိုတာခင်ဗျတကယ်မအောင်မြင်တာဗျာတို့တပြီးတော့ပဲဘာလို့လို့ခင်ဗျဒီစစ်အာဏာရှင်ကိုဘလို့လေးနဲ့ဆက်ကျင်ရဆက်ကျင်ရဆိုတဲ့စိတ်တွေကအကုန်လုံးတိုင်းနာတွေအကုန်ညွတ်သွားကြပြီအဲ့ဒါဘလို့လီဗျာဥပမာကြည့်ဗျာပေါ်လိုက်တဲ့ limit ဒီလာခါတဲ့ပြောမိနေဒါမလို့အချိန်တန်တဲ့အခါမှာကျတော့ခင်ဗျငင်္ဂါကြီးကိုမြို့စသိမ်းတာပဲအတိုက်ခံကသူအကြီးကျယ်နေနေဝင်သွားတဲ့ခါမှာတက်လန်ပြန်လာတာပဲအရင်ရက်ဆက်လာလို့နိုင်ငံတကာကဝင်ရတာကော့ညီတွေကမရင်းစည်းဘဲနဲ့နိုင်ငံတကာကဝင်လို့မရဘူ
းဟုတ်ကဲ့
အဲ့တော့ဒီတစ်ခါကျွန်တော်ကြည့်တဲ့ခါမှာအဲ့ဒီလိုဟိုးလုံးကအကျုပ်တရားတွေကိုလုံးကသင်္ကန်းစာတွေနဲ့တောင်းလို့မရတော့ဘူးလားကြီးမရတော့ဘူးအဲ့ဒါတော့ကျွန်တော်အတိအကျကျွန်တော်ပြောရဲတယ်ဗျာ
ဆက်ပြီးပြောချင်တာကဆိုတော့လာမယ့်အခုတစ်နှစ်ပြည့်ခဲ့ပြီသူက2023 August အထိနေမယ်လို့ဆိုတော့အဲ့ဒီသူတို့နေမယ်ဆိုတဲ့ကာလအထိကိုလှမ်းကြည့်ရင်တော့သူတို့ဘက်ကတင်းကြီးရေးတရားဥပဒေစိုးမိုးရေးပါလေလုတ်ပြီးတော့သူတို့ပြောတဲ့ရွေးကောက်ပွဲလူမှုအယုံကြည်ရှိသည်ဖြစ်စေမရှိသည်ဖြစ်စေလုတ်ပေးလာနိုင်မယ့်အခင်းချင်းကိုတွေ့ရပါလား
မင်းတို့သာဖြေရတာပါဗျာအဲ့ရွေးကောက်ပွဲကဖြစ်မလားเนี่ยชื่อลาเบเนี่ยอนาคตนี้ต้องคิดเยอะไอ้ตะต้องชิกูผิดเล่นไล่ดีโหลจินญาพี่တော့ลุ้มเมยาโหลตะต้องชิกูผิดเล่นไล่ดีဆိုပြီးတော့เช็ดอုတ်ชุบตัวมาเว้ยเอออยู่ก็ว่าคุณติชูเนี่ยเต็มซ้อนมั้ยเราก็เช็ดพี่ว่าเช็ดอုတ်ชุบตัวมั้ยဆိုแล้วคุณน่ะမျိုးตกเลย
ကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ခဲ့တာပါမြမနိုင်ငံရှိနေများကိုရဲ့ဥက္ကဋ္ဌလွှတ်တော်ရှိနေကြီးဦးချင်းမြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင် VOA မြမပိုင်းကအခုလိုထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေသတင်းအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနှားဆင်ကြည့်ရှုနိုင်ကြပါတယ်အခုဒီ VOAမြန်မာပိုင်းရဲ့နနက်ခင်းရေဒီယိုအစီအစဉ်ကိုလိုင်းတိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1595ရို့ကနေလဲဖမ်းယူနားဆင်နိုင်ပါတယ်။အခုတော့လူဒုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်ကင်ဆာရောဂါကာကွယ်ရေးမှဆော့ဆော့စီစီပေါ်ထုတ်ကုသရေးဟာအရေးပါတဲ့အကြောင်းသုံးသပ်ဆွေးနွေးထားပါတယ်။ဒေါက်တာတန့်စင်ကတင်ပြမှာပါရှင်။
ဖေဖော်ဝါရီလ၄ရက်နေ့ဟာကမ္ဘာကင်ဆာရောဂါအထိမ်းအမှန်တွေဖြစ်ပါတယ်။ဒီနေ့မှာတော့ကင်ဆာရောဂါတွေကိုဖော်ထုတ်ကူတာတဲ့နေရာမှာလိုအပ်နေတဲ့ကွက်လပ်လေးတွေကိုရှာဖွေဖော်ထုတ်ဖြည့်ဆည်းဆောင်ရွက်ပေးကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံတကာကင်ဆာရောဂါထိန်းချုပ်ရေးအတင်းကြီးကနေပြီးတော့ Close the Care Gap ဆိုတဲ့ဆောင်မုတ်ကိုသတ်မှတ်ပေးခဲ့တယ်လို့သိရပါတယ်။ Fiona's Cancer Foundation အနေနဲ့လည်းအဖွဲ့အစည်းအသီးသီးနဲ့ပူးပေါင်းဆောင်ရွက်ပြီးပြည်သူလူထုကြားမှာရှိတဲ့ကင်ဆာရောဂါနဲ့ပတ်သက်တဲ့ကောဟာချက်တွေကိုကျင်းပအောင်ကြိုးစားဆောင်ရွက်သွားဖို့ရှိတယ်လို့ Fiona's Cancer Foundation ဥက္ကဋ္ဌဖြစ်သူကင်ဆာရောဂါအထူးကူဆရာဝန်ကြီးဗမောက္ခဒေါက်တာဒေါ်ရင်ထွန်းကအခုလိုပြောပါတယ်
။ဒီနေ့2022ခုနှစ်မှာနိုင်ငံတကာကင်ဆာထိန်းချုပ်ရေးအသင်းကြီး Unit of International Cancer Control ကနေပြီးတော့ Close the Care Gap ဆိုတဲ့ဆောင်ပုံးနဲ့ဒီကမ္ဘာလုံးမှာရှိတဲ့ကင်ဆာနဲ့ပတ်သက်တဲ့ထိန်းချုပ်ရေးအဖွဲ့အစည်းတွေအားလုံးကို
ဒီစောင့်တာဖို့ရှိပါတယ်အဲ့တော့ဆရာမတို့ရှောင်းနေစီကင်ဆာဖောင်ဒေးရှင်းအဥဆောင်ပြီးတော့ကင်ဆာကံွယ်ဖို့ဆော်စီစွာတွေ့ရှိမယ်ဆိုရင်ကုသရင်ပြောခင်နိုင်တယ်ဒါကြောင့်မလို့ကင်ဆာရောဂါဆော်စီစွာတွေ့ရှိဖို့ဆိုရွေးချက်နဲ့ဒီကက်ပေါ့နော်ဒါကြောင့်ဒီလူနာတွေကကင်ဆာရောဂါတွေ့ရအောင်ကြာနာလေဒါကိုဆော်စီစွာတွေ့ရှိအောင်ဘယ်လိုနီးပြီးဝင်တုံးပြီးတော့ဖြစ်စေကြမလဲဒီကွ
ဒါလည်းဖြစ်များတယ်နိုင်ငံတော်မှာလည်းဖြစ်မှန်းမှန်းနိုင်ငံမှာလည်းရှိတယ်နောက် green cancer ပေါ့နော်ဒါ acidity ရဲ့ဒီကုန်းနဲ့အားလုံးအကြောင်းကြရည်အများကြီးပါပဲနောက်တစ်ခုကအသေး cancer ပေါ့နော်ဒါလည်းဘီပိုးစီပိုးနဲ့မဟုတ်ဘူးအခုဆိုလို့ရှိရင်အသေးစီဖုံးနဲ့လို့ခေါ်တဲ့ဒီ acidity ကနေပြီးတော့လည်းပဲ cancer ဖြစ်စေနိုင်တယ်ဆိုတာတွေကလည်းသိလာတာရှိတယ်ဒါကြောင့်မလို့ယောဂိုင်ငါးခုကိုဦးစားပေးပြီးတော့သက်ဆိုင်ရာကျွမ်းကျင်တဲ့ပါရဂူဆရာဝန်ကြီးတွေကနေပြီးတော့ဦးဆောင်ပြီးတော့ဒီကျမရေဝန်ထမ်းတွေအားလုံးဒီအဖွဲ့လိုက်ပေါ့နော်ဆွေးနွေးပါတယ်ဆွေးနွေးပြီးတော့ဒီငါးဖွဲ့လုံးကနေပြီးတော့လှုပ်ထားတာကို Digital Technology ကို Roche ကနေပြီးတော့ပံ့ပိုးအဓိကဦးဆောင်ပြီးတော့ဘယ်လုံးနည်းပညာတွေတောင်းပြီးတော့ပြည်သူလူထုလက်ထဲကိုဒီကင်ဆာနဲ့ပတ်သက်တဲ့ကျမရေဘူဒ္ဓရံမှကနဲ့ဘူဒ္ဓရံညရှိဖို့ဘလို့ပို့မလဲဆိုတဲ့ဟာကိုသူကသူတို့ကလည်းတစ်ဖွဲ့เนาะဒီလို workshop အနေနဲ့ဆွေးနွေးထားတာရှိပါတယ်ဒါတွေအားလုံးကိုပြန်လည်သုံးသပ်ပြီးတဲ့အခါမှာတကယ်ပြည်သူလူထုအကျိုးရှိမဲ့ဒီပညာပေးလုပ်ငန်းတွေစေးစစ်တဲ့ကိစ္စတွေအားလုံးကိုပြန်သုံးသပ်ဆုံးဖြတ်ပြီးတော့စတင်လှုပ်ရှားဖို့ရှိပါတယ
်ကိစ္စယောဂကော်ဝေးရေးနဲ့စူစောစစည်းဖို့တကူတာရေးအတွက်ပြည်သူလူထုကြားမှာရှိတဲ့ကောဟတ်ချက်တွေကိုကျင်းမြောင်းတည်ထက်ကျင်းမြောင်းအောင်ဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒါကတော့ဒေါက်တာတန်းစောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင် VOA မြန်မာပိုင်းကအပတ်စဉ်တင်ဆက်နေတဲ့ကဏ္ဍတွေမှာဒီကနေ့ကြာတာပတိနေ့ညနေပိုင်းမှာတော့တိုင်းရင်းသတင်းလွှာဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်စာရီကိုလည်းတင်ဆက်ဖို့ရှိပါတယ်။ကျမတို့ VOA မြန်မာပိုင်းကိုဆက်သွယ်မယ်ဆိုလို့ရှိရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။အခုတော့အားကစားကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ Australia နိုင်ငံ Melbourne မြို့မှာကျင်းပခဲ့တဲ့ Australia Open Tennis ပြိုင်ပွဲအကြောင်းကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင
် Australian Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီဒီနေ့မှာတော့အမျိုးသားဘက်မှရောအမျိုးသမီးပြိုင်ပွဲနှစ်ခုလုံးမှာပါထူးထူးခြားခြားသမိုင်းမှတ်တိုင်းသစ်တွေထူနိုင်ခဲ့ကြပါတယ်အမျိုးသားဘက်မှာတော့ Spain နိုင်ငံသား Rafael Nadal ကိုဆွဲပြီးတော့ Grand Slam ချန်ပီယံဆုကိုအများဆုံးရတဲ့သူဖြစ်စံချိန်တင်နိုင်ခဲ့တယ်လို့အမျိုးသမီးဘက်မှာလည်း Australia နိုင်ငံရဲ့အိမ်မက်တစ်ခုဟာ
နှစ်ပေါင်း40ကျော်အကြာမှာပြီးသွားခဲ့ပါတယ်စနေနေ့ကအမျိုးသမီးဖိုင်နယ်မှာတော့ဩစတြေးလျကကမ္ဘာအဆင့်တက် Ashley Birdie နဲ့အမေရိကန်ကကမ္ဘာအဆင့်29 Daniel Collins တို့ပိုလူခဲ့ကြပါတယ်Ashley Birdie အတွက်တော့ကိုယ်နိုင်ငံမှာဖြစ်တဲ့အတွက် Rod Laver ကိုင်းကြီးမှာအားပေးတဲ့သူတွေနဲ့အပြည့်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ Australian Open ကိုအမျိုးသမီးတွေဘက်မှာ Australian နိုင်ငံသူတွေမနိုင်တာဟာနှစ်ပေါင်း40ကျော်သွားပြီဖြစ်တာကြောင့်တစ်ဖက်မှာလည်း Birdie ဟာ PR တွေရှိနေခဲ့တာပါ။ဒါပေမဲ့စနေနေ့က Final မှာတော့ Birdie က Collins ကို 6-3-6 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ Australian Open ကိုပထမဆုံးအကြိမ်ပိုဆွဲသွားခဲ့ပါတယ်။ဒါဟာ Australian Open ကို Australian နိုင်ငံသူတွေက43နှစ်အကြာမှာပထမဆုံးအကြိမ်ပြန်အနိုင်ရတာလည်းဖြစ်ပါတယ်။ဒီပွဲကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီး Ashley Birdie ကတော့
They're all really different. All really different stages of my career or all really different feelings and I think being able to do it here at home is really special and
I သူအားလုံးကတစ်ခုနဲ့တစ်ခုမတူပါဘူး။အားလုံးကကျမကစားသမားဘဝရဲ့မတူတဲ့အဆင့်တွေရခဲ့တာဖြစ်တယ်လို့ရလိုက်တဲ့အချိန်မှာဖြစ်တဲ့ခံစားမှုတွေကလည်းတစ်ခုနဲ့တစ်ခုမတူပါဘူး။အခုလိုကိုယ်နိုင်ငံမှာပြိုင်တဲ့ပြိုင်ပွဲကိုနိုင်လိုက်တာကတော့တကယ်ကိုထူးခြားတယ်လို့ထင်ပါတယ်။ဒါကတခြား Grand Slam တွေကိုနိုင်တဲ့အချိန်မှာဖြစ်တဲ့ခံစားချက်နဲ့မတူတာကတော့သိကြပါတယ်။ Grand Slam ကိုလည်းတစ်ချိန်ထက်မကနိုင်ပြီးလူတိုင်းမလုံနိုင်တဲ့အရာတစ်ခုကိုလုံနိုင်လိုက်တဲ့အတွက်ကျွန်မကံကောင်းပါတယ်။အဲ့ဒီအတွက်လည်းတကယ်ကိုကျေးဇူးတင်ပါတယ
်။ Ashley Birdie ဟာဒီမတိုင်ခင်ကပြင်သစ် Open နဲ့ Wimbledon ကိုလည်းတစ်ချိန်စီနိုင်မှုတာကြောင့်သူမအတွက်တော့ဒါကတတိယမြောက် Grand Slam ဖြစ်ပါတယ်။အမျိုးသားဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ဒီနေ့မှာဖိုင်နယ်ကိုတက်လာတာကစပိန်နိုင်ငံကကမ္ဘာအဆင့်6ရာဖယ်လ်နဒါလ်နဲ့ရုရှားကကမ္ဘာအဆင့်7ဒနီးလ်မက်ဗက်ဒက်တို့ဖြစ်ပါတယ်။နဒါလ်က Grand Slam ကိုအကြိမ်20ရထားပြီးတော့မက်ဗက်ဒက်ကတော့ပြီးခဲ့တဲ့ US Open ကိုပဲတစ်ကြိမ်ရာဘူးတာပါ။ဒါပေမဲ့ Australian Open မှာတော့မက်ဗက်ဒက်ကမနစ်ကဖိုင်နယ်မှာရှုံးခဲ့သလိုနဒါလ်ကလည်း2009မှာတစ်ကြိမ်ပဲနိုင်မှုတာပါ။တနင်္ဂနွေနေ့ကကစားခဲ့တဲ့ final မှာတော့ဘွဲကတကယ်ကိုအကျိတ်နေနဲ့၅ဘွဲအပြည့်ကစားခဲ့ရပါတယ်။ Medvedev ကပထမ၂ဘွဲကို 6-6 နဲ့နိုင်ပါတယ်။ဒါပေမဲ့ Nadal ကတတိယဘွဲနဲ့ဒုတိယဘွဲတွေကို6-4-6-4နဲ့ပြန်နိုင်တာကြောင့်နောက်ဆုံးဘွဲကစားကြတာမှာ Nadal က9-5နဲ့နိုင်ပြီးတော့ champion ဖြစ်သွားပါတယ်။ဒါကြောင့် Nadal ဟာ Grand Slam champion ဆုကို21ကြိမ်ဘိုးဆွဲပြီးတော့မြို့သားဘက်မှာအများဆုံးရတဲ့သူအဖြစ်စံချိန်တင်လိုက်ပါတယ်။ဒီ final ဟာ 9:24 မိနစ်ကြာခဲ့ပြီးတော့ Grand Slam သမိုင်းမှာတော့ဒုတိယအချိန်အကြာဆုံးပွဲလေးဖြစ်ပါတယ်။ဒီပြိုင်ပွဲမတိုင်ခင်တုန်းကတော့ Nadal ရဲ့ Federer ရဲ့ Djokovic ရဲ့၃ယောက်စလုံး Grand Slam ပေါ်အချိန်20စီးဘိုးဆွဲပြီးတော့တူနေတာကြောင့်ဒီတစ်ချိန်မှာဘသူဘိုးဆွဲပြီးအများဆုံးစံချိန်တင်နိုင်မလဲဆိုတာကလည်းအားလုံးကစိတ်ဝင်စားခဲ့ကြသလိုပြိုင်ပွဲတာဝန်ရှိသူတွေကလည်းဒီပွဲမှာသူတို့၃ယောက်စလုံးကိုဝင်ပြီးတော့ပြိုင်စေခြင်းခဲ့တာပါ။အဲ့လိုဆိုရင်တော့၃ယောက်စလုံး Grand Slam စုကိုအချိန်20စီးရပြီးတဲ့နောက်ပထမဆုံးပြိုင်တဲ့ပွဲဖြစ်လာမှာဖြစ်တယ်လို့အရင်နှစ်တွေတခြားပြိုင်ပွဲတွေထက်ကိုပိုပြီးတော့တမှုထူးခြားတဲ့ပြိုင်ပွဲဖြစ်ခဲ့မှာပါဒါပေမဲ့လည်းပြီးခဲ့တဲ့လပိုင်းတွေအတွင်း Djokovic တစ်ယောက်ပဲကြံ့ခိုင်မှုရှိခဲ့ပြီးတော့ Nadal ရော Federer ရောကနိုင်ရာတွေကြောင့်ကစားပြစ်မကစားပြစ်ဆိုတာလည်းမသေးကြပဲဖြစ်ခဲ့ပါတယ်ဒါပေမဲ့တကယ်တမ်းပြိုင်ပွဲစတဲ့အချိန်မှာတော့ Djokovic ကကာကွယ်ဆေးမထိုးလို့ဗီဇာပြဿနာတက်ပြီးတော့ပြိုင်ပွဲဝင်ခွင့်မရဘဲ Australia ကပြန်ခဲ့ရပြီးတော့ Federer ကလည်းအချိန်မီပြန်မကောင်းတော့ကြောင့်သူတို့၃ယောက်မှာနဒါး၁ယောက်ပဲကစားနိုင်ခဲ့တာပါ။ဒါပေမဲ့နဒါးဟာဒီမတိုင်ခင်က Australian Open ကိုတကြိမ်ပဲဘိုးဆွဲပူးထားတာကြောင့် Australian Open ဟာသူ့အတွက်တော့အောင်မြင်မှုသိရှိတဲ့နေရာတော့မဟုတ်ခဲ့ပါဘူး။ဒါပေမဲ့ဒီတကြိမ်မှာတော့အရာအလုံးနဒါးဘက်မှရှိနေတယ်ပြောရမလား။နဒါးဟာပထမ၂ပွဲရှုံးဝင်မဲ့တနက်၃ပွဲကိုနိုင်ပြီးတော့ Grand Slam Champion ဆုကို21ကြိမ်မြောက်ရသွားခဲ့ပါတယ်။အခုလို Australian Open ကိုအနိုင်ရပြီးတဲ့နောက်နဒါးပြောတာကတော
့ Well honestly not much no I was trying to sleep a little bit but it was super difficult tonight but yeah the
အမှန်တမ်းပြောရရင်တော့သိပြီးတော့အောင်ပွဲမခံဖြစ်ပါဘူးညကကျွန်တော်နည်းနည်းလောက်အိပ်ဖို့ကြိုးစားတယ်ဒါပေမဲ့တော်တော်ခက်ပါတယ်ဒါပေမဲ့အခုလိုနိုင်လိုက်တဲ့အတွက်အရန်ကိုကျေနပ်မိပါတယ်ဘယ်လောက်ကျေနပ်တယ်လဲဆိုတာကတော့ပြောမပြတတ်အောင်ပါပဲဗျာကျွန်တော်အတွက်တော့ဒီဆုဖလားကိုရတာတကယ်အမခံပါကျွန်တော်ဩစတြေးလျမှာကစားခဲ့တဲ့တစ်ချောင်းလုံးဒါကိုဘိုးဆွဲနိုင်ဖို့အရန်ကြိုးစားခဲ့ရပြီအခုနောက်ဆုံးလုံးဝကိုမထင်ထားတဲ့အချိန်မှာလုံးဝမထင်ထားတဲ့နှစ်မှာဒီဆုဖလားကြီးကိုနောက်တစ်ခါပြန်ရလိုက်တာပါဒါကြောင့်အရန်ပျော်ပါတယ်လုံးဝကိုမထင်တဲ့အချိန်မှာရလိုက်တာမို့လို့ဒီပွဲဟာကျွန်တော်အတွက်တော့စိတ်လှုပ်ရှားစရာအကောင်းဆုံးပွဲတွေကတစ်ခုပေါ့ဗျာ
။နောက်နိုင်သွားတဲ့အပေါ်မှာ Federer နဲ့ Djokovic တို့ကလည်းသူတို့ရဲ့လူမှုကွန်ရက်တွေကနေတစ်ဆင့်အကုန်ပြုကြီးကျူးခဲ့ကြပါဗါး။အ အထူးသဖြင့်ပထမနှစ်ပွဲရှုံးပြီးတဲ့နောက်စိတ်ဓာတ်မကျဘဲနိုင်အောင်ပြန်ကစားခဲ့တဲ့နဒါရဲ့နိုင်မခန့်အရှုံးမပေးဘဲကစားတော့တဲ့စိတ်ဓာတ်ကိုနှစ်ယောက်စလုံးကချီးကျူးခဲ့ပါတယ်အခုလိုအနိုင်ရသွားတဲ့အတွက်နဒါဟာ Grand Slam ကို21ချိန်ရပြီးတော့အများဆုံး3ချိန်တင်လိုက်နိုင်ပါပြီဆိုတော့နဒါဟာတင်းနစ်သမိုင်းတစ်လျှောက်အကောင်းဆုံးကစားသမားပါလားပြီးတော့သူ့အနေနဲ့ Grand Slam ကိုနောက်ထပ်ဘယ်နှချိန်ထပ်ပြီးတော့ဘိုးဆွဲအောင်လဲဆိုတာတွေကလည်းစိတ်ဝင်စားစရာပါအခု Australian Open ပြီးတဲ့နောက်လာမယ့် Grand Slam ကတော့ပြင်သစ် Open မှာပြင်သစ် Open ဟာနဒါရဲ့အအောင်မြင်ဆုံးတိုင်ပွဲဖြစ်တာကြောင့်နဒါအနေနဲ့နိုင်ရာပြဿနာမရှိဘဲကြံ့ခိုင်မှုပြည့်နေမယ်ဆိုရင်တော့ထပ်ပြီးတော့ဘိုးဆွဲနိုင်ခြင်းအများဆုံးရှိတယ်လို့ဆိုရမှာဖြစ်ပါတယ်ဒါပေမဲ့မိနစ်တုံးကတော့ဂျိုကိုဗစ်ကနဒါကို semi final မှာနိုင်ပြီးဘိုးဆွဲသွားတာကြောင့်ဂျိုကိုဗစ်ပြန်လာနိုင်မလားဆိုတာကလည်းစိတ်ဝင်စားစရာပါဒါပေမဲ့တစ်ဖက်မှာလည်းကယောဂါကာလအတွင်းနိုင်ငံကြီးအတော်များများကလည်းသူတို့စီကိုလာဖို့အတွက်ဆိုရင်ကာဝယ်ဆေးထိုးထားပြီးသားဖြစ်ဖို့လိုတဲ့အတွက်ဂျိုကိုဗစ်အနေနဲ့ဒီပြဿနာကိုကြေလည်အောင်အရင်ဆုံးဖြေရှင်းနိုင်မှရှေ့လျှောက်ပြိုင်ပွဲတွေဝင်ဖို့လည်းအဆင်ပြေမှာဖြစ်ပါတယ်နဒါအနေနဲ့သမိုင်းလျှောက်အကောင်းဆုံးတင်းနစ်ကစားသမားဟုတ်မဟုတ်ဆိုတာအခုချိန်မှာပြောဖို့နည်းနည်းစောနေသေးတယ်လို့ပြောရမှာဖြစ်သလိုဒီကိစ္စကဂျိုကိုဗစ်နဲ့ဖက်ဒရာတို့အပေါ်မှာလည်းအများကြီးမူတည်နေပါတယ်သူတို့တော့အဲထဲမှာဘသူကတင်းနစ်သမိုင်းလျှောက်အကောင်းဆုံးဖြစ်မလဲဆိုတာကတော့အချိန်ကပဲအဆုံးဖြတ်ပေးသွားမှာဖြစ်ပြီးတော့အခုလောလောဆယ်မှာတော့နဒါကတော့ Grand Slam ကို21ချိန်ဘူဆွဲပြီးတော့အမျိုးသားတွေထဲမှာအများဆုံးရတဲ့သူဖြစ်စံချိန်ပြန်ထားနိုင်လိုက်ပါခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတာပါကြာသပတေးနေ့နေ့ခေ VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့ကျမတို့သတင်းအချင်းချုပ်ကိုတင်ဆက်တော့မှာပါကိုအောင်လွင်ဦးကပြောပြမှာပါရှင
်မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးဒီနေ့ကြာတဲ့အထိနိုင်ငံရေးချက်တွေပေါ်ပေါက်နေတဲ့အပေါ်အထူးစိုးရိမ်ကြောင်းကုလသမဂ္ဂလူညွန့်ရေးကောင်စီကပြောလိုက်ပါတယ်မြန်မာပြည်သူတွေအကျိုးရှိရှိပြီးဆွေးနွေးဖြစ်ရှင်းကြဖို့လဲဗိုလ်ထုနေမှာပဲကြေညာရက်ထုတ်ပြန်တိုက်တွန်းလိုက်တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမနာဦးဝင်းမြင့်ပါဝင်ဆင်အနာသိမ့်ပြီးနောက်ပိုင်းမတရားဖမ်းဆီးခံထားသူတွေကိုပြန်လွတ်ပေးဖို့လဲလူညွန့်ရေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံကအကြမ်းဖက်လုပ်ရက်တွေနဲ့နေရဆွန့်ခွာသူတွေတိုးလာတဲ့အပေါ်လူညွန့်ရေးကောင်စီဖွဲ့ဝင်တွေကစိုးရိမ်ကြောင်းလဲပြောဆိုထားပါတယ်ကျမရင်းနဲ့ပညာရေးအပါဝင်အခြေခံအဆောက်အဦတွေကိုတိုက်ခိုက်တဲ့လူရက်တွေရှောက်ချကြောင်းနဲ့ပုံစံမျိုးစုံနဲ့အချမ်းပတ်လူရက်တွေကိုချက်ချင်းရက်ချဖို့အရက်သားတွေဘေးကင်းလုံခြုံအောင်ဆောင်ရွက်ဖို့လည်းတိုက်တွန်းထားတာပါ။နိုင်ငံရေးချက်တဲတွေအပြင်ကိုဗစ်ကပ်ရောဂါနဲ့ပါရင်ဆိုင်နေရတဲ့အတွက်အထူးသဖြင့်အမျိုးသမီးကလေးငယ်တွေနဲ့အားနည်းသူတွေအတွက်စာနာမှုအကူအညီလိုအပ်ချက်တွေတိုးလာနေတဲ့အပေါ်အထူးစိုးရိမ်ကြောင်းလည်းပြောဆိုထားပါတယ်။မြန်မာနိုင်ငံမှာပြည်ရနှစ်ဖေဖော်ဝါရီလတည့်ရက်ဆင်အနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးချက်တဲနဲ့လက်နက်ကန်ပြပခတ်တွေကိုကုလသမဂ္ဂအပေါ်ဝင်နိုင်ငံတကာတိုင်ဝမ်ကထိထိရရောက်ဖြည့်ရှင်းမှုပြက်ကွက်နေတယ်ဆိုပြီးဝေဖန်သတိပေးမှုတွေထွက်ပေါ်နေချိန်မှာပဲလွန်ညွန့်ကြီးကောင်စီကြေညာချက်ထွက်ပေါ်လာတာပါဆင်အနာသိမ့်မှုနှစ်ပတ်လည်နေ့ဖြစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထူးခိုးဆဲထော်မန်ဒူးစ်ကဒီသတင်းပတ်ထဲဗီဒီယိုနဲ့အမှားစကားပြောရမှာတော့လွန်ညွန့်ကြီးကောင်စီအပေါ်ဝင်နိုင်ငံတကာကထိတက်ဖို့ထိရောက်ဆောင်ရွက်ဖို့လည်းတိုက်တွန်းထားတာပါယူကရိန်းနဲ့ဆက်မှာရုရှားကဆင်ရတိုးမြင့်နေချိန်မှာမြောက်အတ္လန္တိတ်စာချုပ်နီတိုးဖွဲ့အရှိတ်အချင်းလုံခြုံရေးအတွက်အမေရိကန်ကနောက်ထပ်တပ်ဟင်ရ2000စေလွှတ်မဲ့အကြောင်းပေါ်ထူးနေမှာပဲကြေညာလိုက်ပါတယ်အများစုကပိုလန်နိုင်ငံမှာတာဝန်ပေးမှဖြစ်ပြီးဂျာမနီနိုင်ငံကစစ်တီ1000ကိုလည်းရူမေးနီးယားနိုင်ငံကိုပြောင်းရွှေ့ဖို့စေလွှတ်မှာပါဒါပေမဲ့လည်းရုရှားကကျူးကျော်လာခဲ့ရင်ယူကရိန်းဘက်ကကူတိုက်ပေးဖို့မဟုတ်ဘူးလို့လည်းပင်လယ်ကုန်ပြောင်းဝင်ရဂျွန်ကာဘီကတင်းထောက်တွေကိုပြောလိုက်တာပ
ါသတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြသွားတာပါရှင်ကြာသပတေးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမတို့ရဲ့ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲထိလည်းတင်ဆက်နေပါတယ်။ဒီကနေ့မနက်ပိုင်းအစီအစဉ်ထုတ်လွှင့်ရေးမှူးကတော့ကိုရဲမော်မှာအတန်ဖန်းအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေအသွေးကနေကင်းဝေးကြပါစီရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.